ောင်းသူသေနကုန်သမားတွေကငါမပြီလားဆရာတော်ဘုရားသမားခိုင်းပြီးစောက်တည်ကြပါကုန်သူသောတာပသော
တာပသောတာပကာယဝစီကမြောကသမ္မာသောတာအတိမာဒီလိုကိုသမ္မာတိရှိသုမာ
ဘုရားအမြတ်ဆုံးယရနာတရားအမြတ်ဆုံးယရနာသံဃာအမြတ်ဆုံးယရနာဟုဆိုအပ်သောယရနာမြတ်သောမာတော်နှင့်တကဝမိဘဆရာသမားတို့အားယောသိမြတ်တို့လည်းအောင်မိုး၍ရှိခိုးပူဇော်ဖုံမြောက်မှလျော့ကြတော်ကြောင့်ဖြစ်သောယရနာတရားပနာမသက္ကိစ္စကာရဝကုသိုလ်ကံစေရနာတရားပညာဝရိယတို့ကြောင့်မိမိတို့ဒီလိုရှိရာတောင့်တအပ်သောမောမနာမတည်းအမြဲနေရာဖြစ်သောနိဗ္ဗာန်သို့၎င်းဒုက္ခခတ်သိမ်းချုပ်ငြိရာဖြစ်သောနိဗ္ဗာန်သို့၎င်း1500ကိလေသာဘုဒ္ဓအလောင်းဓာတု၏ချုပ်ရာသိမ်းရာငြိရာဖြစ်သောနိဗ္ဗာန်သို့၎င်းမိမိတို့အတ္တယတိကိုယ်စီကိုယ်ငှကျင့်ကြံကြောက်ကအထောက်ကြဆဲဖြစ်သောဒါနသီလစေရနာကံနှင့်တကဝဝိပဿနာဉာဏ်သည်သိမြန်စွာမဉ္ဇဉ်သို့ကျေစုပြု၍နိဗ္ဗာန်သို့ရလွယ်ရောက်လွယ်မျက်မှောက်ပြုလွယ်နိုင်သည်ဖြစ်ကြပါစေ Yamahavadami Dhamadita Namo Dada Bhagavato Rahato Dhammadam Bodhata Dhammadharanagisāmi Dhammadharanagisāmi Sanghadharanagisāmi Dhammadharanagisāmi 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 Dhammadharanagisāmiတတိယံမိဗုဒ္ဓံတရဏံဂစ္ဆာမိတတိယံမိဓမ္မံတရဏံဂစ္ဆာမိတတိယံမိသံဃံတရဏံဂစ္ဆာမိတတိယံမိဗုဒ္ဓံတရဏံဂစ္ဆာမိတတိယံမိဓမ္မံတရဏံဂစ္ဆာမိတတိယံမိသံဃံတရဏံဂစ္ဆာမိသရဏဂမနံပရိဘုံနံကနာတိပါတာဝရမဏိတေခာဝတံသမာဓိယာမိကာဒိဏာဒါနာဝရမဏိတေခာဝတံသမာဓိယာမိကာမိသုမိစ္ဆာစာရာဝရမဏိတေခာဝတံသမာဓိယာမိ မုဒ္ဒဝါဒဝိရမဏိတေခာဝေဒံသမာရိယာမိသုရမေရယာမိသဗ္ဗမတ္တဌာနဝိရမဏိတေခာဝေဒံသမာရိယာမိဣဒံမေပௌညံနိဗ္ဗာနတ္တပစ္စယောဟောတုတိတရဏိနာသဟပစ္စကသီလသာဓုကံကတဝဓမ္မအပမဒိနသံပါတိထာသာသနာတော်နှင့်2555ခုနှစ်မြန်မာတက္ကရာ1383ခုနှစ်တဇောင်းမွလာဇန်၄ရက်နေ့ခရစ်တက္ကရာ2011ခုနှစ်ဟောတဘာလ30ရက်နေ့တနင်္ဂနွေနေ့မှာအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆာဗရာစစ်ကိုဒေလီစီတီထေရဝါဒဓမ္မအသင်းတိုင်းမှာကျင်းပပြုလုပ်အပ်တဲ့အထုတရားပွဲဒီထုတရားပွဲမှာဘုန်းကြီးများအနေနဲ့ယနေ့ညနိဗ္ဗာန်ရောက်ကြောင်းအကျဉ်းကောင်းဆိုတဲ့တရားကိုကျေးဇူးပြုပေးမှာဖြစ်ပါတယ်နိဗ္ဗာန်ရောက်ကြောင်းအကျဉ်းကောင်းဘုန်းကြီးတို့မြတ်စွာဘုရားသာသနာတော်ကိုကိုယ်ပိုင်ဆီကလာကြတဲ့ဗုဒ္ဓဘာသာဝင်တော်စင်ပုဂ္ဂိုလ်များဖြစ်ကြသည့်အားလျော်စွာမိမိတို့ထားရမယ့်ပန်းတိုင်သည်နိဗ္ဗာန်ပါပဲနိဗ္ဗာန်ကလွယ်ရင်ရမကျပန်းတိုင်ဟာမရှိပါဘူးအကောင်းဆုံးသောပန်းတိုင်သည်နိဗ္ဗာန်တရားပဲမဟုတ်လားဟုတ်လားအဲ့ဒီနိဗ္ဗာန်တရားကိုရဖို့ရန်အတွက်အကျဉ်းကောင်းအကျဉ်းမြတ်ခြင်းစဉ်တွင်မြတ်စွာဘုရားသခင်ကရောမြတ်ကြီးချမှတ်ပေးထားပါတယ်အဲ့ဒီအကျဉ်းကောင်းခြင်းမြတ်တွေကိုသိမထားဘူးဆိုရင်သိပင်သိညာတော့လည်းပဲလက်တွေ့မကျင့်သုံးဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်နိဗ္ဗာန်မရောက်နိုင်ပါဘူးရောက်နိုင်ပါမလားမရောက်နိုင်ဘူးအဲဒါကြောင့်မလို့နိဗ္ဗာန်ရောက်ကြောင်းအကျင့်ကောင်းအကျင့်မြတ်နိဗ္ဗာန်ရောက်ကြောင်းအကျင့်သိဖို့သိလို့တယ်ကျင့်ဖို့လည်းလိုအပ်ပါတယ်ဒါကြောင့်နိဗ္ဗာန်ရောက်ကြောင်းအကျင့်နဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ပရိသတ်တွေယနေ့ဗုဒ္ဓဘာသာဝင်တော်စင်ပုဂ္ဂိုလ်များဖြစ်ကြသည့်အားလျော်စွာသိတော့စိတ်ညမှာမထင်ပါဘူးကိုနည်းကိုဟာလည်းတော့တိထားပြီးသားဖြစ်ပါလိမ့်မယ်အဲ့ဒီတိထားမိသားတရားတွေကိုပဲခြုံငုံပြီးတော့ဘုန်းကြီးတို့ယနေ့ညကျေးဇူးပြုပေးတော်မှာပါနော်ဒီတော့နိဗ္ဗာန်ရောက်ကြောင်းတရားတွေကိုပါဠိတော်တွေမှာအားလုံးကိုခြုံငုံပြီးတော့သကလုံးတစ်ခုထဲနဲ့သုံးကြည့်လိုက်မယ်ဆိုရင်ပါဠိတော်တော့ဗောဓိပက္ခိယလို့ဒီလိုခေါ်ပါတယ်ဘာလဲလဲဗောဓိပက္ခိယဘောဓိစရာကသစ္စာတိသစ္စာဉာဏ်တနည်းအားဖြင့်ပြောတော့မဉာဏ်ပေါ့အဲဒီမဉာဏ်ရဖို့ရန်အတွက်အခြေခံခြင်းစဉ်တွေကိုဘောဓိပက္ခိယလို့ဒီလိုခေါ်တယ်အဲဒါကြောင့်မလို့ယနေ့ဘောဓိပက္ခိယကိုခေါင်းကြီးနေနဲ့မြန်မာလိုနိဗ္ဗာန်ရောက်ကြောင်းအကျဉ်းလို့ဒီလိုပြောလိုက်ခြင်းဖြစ်ပါတယ်ဒီတော့ပါဠိလိုဘောဓိပက္ခိယမြန်မာလိုနိဗ္ဗာန်ရောက်ကြောင်းအကျင့်နော်ဒါတည်းရဲ့မြန်မာပြန်ခြင်းတော့မဟုတ်ပါဘူးသိလျော်တယ်လို့နာမည်တက်ပေးလိုက်ခြင်းပဲဖြစ်ပါတယ်ဘောဓိပက္ခိယတရားဆိုတာဘာတွေလဲဆိုရင်တတိပဒံရဲ့သမ္မပဒံရဲ့အဋ္ဌိပဒရဲ့အိန္ဒြေရဲ့ဘူရဲ့ဘုဇင်ရဲ့မဂ္ဂင်ရဲ့နာမည်တက်ပြီးတော့ပြောပါဆိုရင်ခုနှစ်မျိုးပေါ့ခုနှစ်မျိုးလဲနံပါတ်1ကတတိပဋ္ဌာန် တယောက်ရေတော့လည်းပြောပါဆိုရင်သတိပဋ္ဌာန်၄ပါးနော်နောက်တစ်ခါနောက်ပိုင်းကသမ္မပဋ္ဌာန်တယောက်ရေတော့ကသူလည်းပဲ၄ပါးနောက်တစ်ခါနောက်ပိုင်းကဣတိပါဒမြန်မာလိုတော့ဣတိပါဒလို့ခေါ်တယ်သူလည်းပဲတယောက်ရေတွေ၄ပါးနောက်တစ်ခါနောက်ပိုင်းကဣန္ဒြေတယောက်ရေတွေက၅ပါးနောက်တစ်ခါနံပါတ်၄ကဣန္ဒြေပေါ့နော်နောက်တစ်ခါနံပါတ်၅ကပူပါဠိလိုဗလမြန်မာလိုပူသူကလည်းတယောက်ရည်တဲ့၅ပါးရှိပါတယ်နောက်တစ်ခါနံပါတ်၆ကဘုဇင်ကလို့ခေါ်တယ်မြန်မာလိုတော့ဘုဇင်လို့ဒီလိုသောင်းတယ်အဲဒီဘုဇင်တရားက9ပါးနောက်တစ်ခါနံပါတ်ခွန်ကမဂ်ငယ်လို့ခေါ်တယ်မဂ်ငယ်ဆိုတာကမြန်မာလိုမဲ့ကင်ပါဠိလိုကမဲ့ကင်ကအဲ့ဒီတရားကဘယ်နှပါးရှိတယ်လဲဆိုရင်10ပါးရှိတယ်အားလုံးပေါင်းလိုက်တော့ကောင်းသီးနာမည်က9မျိုးတယုတ်ရည်တွဲက39မျိုးမှတ်မိတယ်နော်ကောင်းသီးနာမည်ကဘယ်လောက်လဲ9မျိုးတယုတ်ရည်တွဲက39မျိုးဒါကိုခေါင်းကြီးတို့ပရိသတ်ကိုခြုံမိကောင်းမိအောင်ယနေ့ညပြောပြတော့မှဖြစ်ပါတယ်ဒီတော့ဝိပဿနာတရားလို့အားထုတ်ကြတော့မယ်နိဗ္ဗာန်ရောက်ချောင်းတရားလို့အားထုတ်ကြတော့မယ်ဆိုရင်ဘုန်းကြီးတို့ပြိတ္တတယ်တချို့တချို့လည်းမေးကြတာပေါ့နော်ဟာဝိပဿနာတရားလို့အားထုတ်တော့မယ်နိဗ္ဗာန်ရောက်ချောင်းလို့အားထုတ်တော့မယ်ဘယ်ခါနေစအားထုတ်ရမလဲလို့မေးခွန်းကလေးတွေရှိပါတယ်အဲ့တော့တော့ပြဿနာဖြစ်ကောင်းဖြစ်နေမှာပေါ့လေနော်။ဘယ်ကနေစပြီးတော့ဘာမှဆောင်းမဲ့ဘာတွေလုံးရမယ်စသည်ဖြင့်ပေါ့လေ။မြတ်စွာဘုရားသခင်ကရမရကြီးဟောထားတဲ့ဗောဓိပက္ခိယတရားအလိုအရပရမဆုံးအာထုရမှာကဘယ်ကနေစမလဲ။တတိပဋ္ဌာန်၄ပါး။ဘယ်ကနေစမလဲ။တတိပဋ္ဌာန်၄ပါးနော်။ဒီတော့ဝိပဿနာလမ်းကြောင်းမှာတက်လို့တဲ့ဘုရားဘာသာဝင်တော်စင်ပုဂ္ဂိုလ်တယောက်သည်ဘယ်ကနေစတဲ့မလဲဆိုရင်တတိပဋ္ဌာန်ကစတဲ့ရမှာတတိပဋ္ဌာန်သည်နိဗ္ဗာန်သွားရာလမ်းကြောင်းရဲ့အဝင်ဝမဟုတ်ဦးကြီးနဲ့တူပါတယ်အဲ့ဒီတတိပဋ္ဌာန်ကလွယ်လို့တခြားလမ်းကြောင်းကသွားလို့မရဘူးရှင်းလားတခြားလမ်းကြောင်းကသွားလို့မရပါဘူးတဲ့အဲ့တော့ဘုန်းတော်ပရိသတ်တွေကယနေ့နိဗ္ဗာန်ရောက်ကြောင်းအကျင့်တနည်းအားဖြင့်ပြောရင်ဝိပဿနာလမ်းကြောင်းပေါ်ကိုရောက်ချင်ကြပါတယ်ဆိုရင်ပရမအဆုံးဝေရမယ်မောဟကြီးကဘယ်လိုပါလဲအတ္တိပဋ္ဌာတတိပဋ္ဌာဆိုတော့မောဟကြီးကနေစပြီးတော့ဝင်ကြဖို့ပါပဲဒီတော့တတိပဋ္ဌာဆိုတာဘာပြောတာလဲဆိုတော့လွယ်လွယ်နဲ့ခေါင်းကြီးတို့ပြိတ္တနားလည်အောင်ပြောမယ်ဆိုလို့ရှိရင်အရှုကအာယုံအပေါ်မှာအတိလေးကတ်ထားခြင်းပါပဲ။ဘာလဲလဲ။အရှုကအာယုံအပေါ်မှာအတိလေးကတ်ထား။ဒီတော့ဝိပဿနာတရားကိုစအထုတ်ကြရတော့မယ်။နိဗ္ဗာန်ရောက်ချောင်းအကျင့်ကိုစပြီးတော့ခြင်းကြရတော့မယ်ဆိုရင်အရှုကတရားဆိုတာရှိတယ်။အရှုညာတရားဆိုတာရှိတယ်။နော်။အဲ့ဒီအရှုကတရားကိုအရှုညာနဲ့သိဖို့ရန်အတွက်ပရမသောအတိလေးကထားပြီအတိလေးကထားပြီအဲဒီလိုအတိလေးကထားပေးခြင်းကိုတတိပဒံကိန်းတယ်လို့ဒီလိုခေါ်ပါတယ်မှတ်မိလားဒီတော့အတိလေးကထားတဲ့နေရာမှာအတိကဘယ်နေရာမှာကတ်မလဲအခုနောက်တော့ဘုန်းကြီးပြောခဲ့ပြီအရှုပံတရားပေါ်မှာအတိလေးကထားနော်အဲဒီတော့ရှုကံတရားလို့ဘုန်းကြီးကစကလုံးကိုရွေးချယ်ပြီးတော့ပြောလိုက်ပါတယ်ရိုးရိုးမပြောဘူးအရှုခံတရားလို့ပြောလိုက်ခြင်းအားဖြင့်မိမိအတိကထားရမှာသည်ပုဂ္ဂိုလ်လည်းမဟုတ်ဘူးတတ္တဝါလည်းမဟုတ်ဘူးယောက်ျားမင်းမလည်းမဟုတ်ဘူးဒုဗ္ဗောကရှိတယ်လည်းမဟုတ်ဘူးအရှုခံဖြစ်တဲ့ယုံနဲ့နာအရှုခံဖြစ်တဲ့ယုံနဲ့နာအဲ့ဒီပုံမှာအတိလေးကထားပြီနော်ဒီတော့မိမိရဲ့တဏ္ဍာမှာသွားတယ်လာတယ်စားတယ်တောက်တယ်နေတယ်ထိုင်တယ်လျှောက်ထိုင်ရတော့အရိယာပုံ၄ပါးမြဲတမ်းပြုလုပ်နေကြတယ်အဲ့လိုပြင်းလို့နေတဲ့အခါမှာပဂရိမေစီနဲ့ထင်သာမြင်တာကတော့ဘာတွေတွေ့တော့ပုဂ္ဂိုလ်တ attva တွေတင်လို့တွေ့ရရသွားနေတာတွေ့ပါလိမ့်မယ် ခြေတလားညတလားယနှမ်းနေတာတွေ့ပါလိမ့်မယ်အဲလက်ကလေးနဲ့အဟာရလေးယူလိုက်ပဇာတဲ့ထားလိုက်စားလိုက်ဝါလိုက်ဒါတွေတွေ့ပါလိမ့်မယ်ဒါပေမဲ့ဒီနေရာမှာခေါင်းကြီးပြောခြင်းတဲ့အရှုခံတရားဆိုတာကပုဂ္ဂိုလ်လည်းမဟုတ်ဘူးသတ္တဝါလည်းမဟုတ်ဘူးလက်လည်းမဟုတ်ဘူးခြေတော်လည်းမဟုတ်ဘူးအရာဝတ္ထုတကုမမဟုတ်ဘူးပုဂ္ဂိုလ်သတ္တဝါငါသတ္တဝါယောက်ျားမိန်းမမဟုတ်ဘူးပုံမှန်တရားမရှိဘူးအတုံးခဲမရှိဘူးဒါဖြင့်ရှုခံတရားကဘာလဲလို့မေးရင်တဘာဝတရားလေး။ဘာတရားလဲ။အဲ့ဒီတဘာဝတရားခံလေးအပေါ်မှာအတိလေးကထားကိုပြောတာ။အဲ့ဒီတော့မဟာသတိပဋ္ဌာန်သုံးတန်ပါဠိတော်အလုံးအယတဘာဝတရားကိုအချင်းချင်းခွဲကြည့်လိုက်မယ်ဆိုရင်၄မျိုးရှိတယ်။နံပါတ်၁ကကာယ။နံပါတ်၂ကဝေဒနာ။နံပါတ်၃ကစိတ်။နံပါတ်၄ကဓမ္မ။ဘယ်နှမျိုးလဲ။အဲ့ဒီ၄မျိုးပေါ်မှာဒီလေးကထားပြပါတယ်နော်ဒီတော့နံပါတ်၄ဖြစ်တဲ့ကာယဆိုတာကဘာလဲလို့မေးရင်ကာယဆိုတာကယုတ်အဲယုတ်ဆိုတာဘာလဲလို့တခါထပ်ပြီးတော့မေးခြင်းမေးအောင်ဟုတ်လားယုတ်ဆိုတာဘာလဲဆိုရင်ယုတ်သည်ဖောက်ပြန်တတ်တဲ့သဘောတရားနော်ဖောက်ပြန်တတ်တဲ့သဘောလို့ဆိုလိုက်တဲ့အတွက်မျက်စိနဲ့ကြည့်လို့မြင်နိုင်တဲ့အရာမှန်သမျှသည်ဒီနေရာမှာလိုချင်တဲ့ယုတ်မဟုတ်ဘူးမှတ်ပြီလားမျက်စိနဲ့ကြည့်လို့မြင်လို့ရတဲ့အရာမှန်သမျှသည်အတုံးအခဲမှန်သမျှသည်ဒီနေရာမှာလိုချင်တဲ့ယုတ်မဟုတ်ဘူးနော်လိုချင်တဲ့ယုတ်မဟုတ်ဘူးအဘိဓမ္မာလို့ရပြောမယ်ဆိုလို့ရှိရင်တော့မြင်စိမ့်နဲ့မြင်တာသည်ရူပယုတ်ရူပယုတ်ဒီယုတ်မှတ်ပါတယ်ဒါပေမဲ့လို့ဘုန်းကြီးတို့ပရိသတ်တွေကယနေ့မျက်စိနဲ့ကြည့်လိုက်တဲ့အခါကျတော့ရူပယုံကိုကွက်ပြီးတော့မြင်တဲ့ပုံကအမြဲတမ်းရှားပါတယ်။ဘာကိုပဲမြင်တယ်လဲဆိုတော့ပုံကကိုမြင်တယ်၊တတ္တဝါကိုမြင်တယ်၊ဒုဗ္ဗံကချစ်လဲမြင်တယ်၊တုံးခဲမြင်တယ်၊ဒါတွေပဲမြင်နေကြတာကိုဟုတ်တယ်မို့လား။အဲ့ဒီဒုဗ္ဗံကချစ်လဲဆိုတဲ့တုံးခဲအဆိုင်ခဲပုံမှန်သရအရာဝတ္ထုအဲ့ဒါတွေဒီရုပ်အစ်စ်မဟုတ်ဘူး။ရုပ်အစ်စ်ကဘာတော့အဲ့ဒီပုံမှန်သရထဲမှာရှိနေတဲ့တဘာဝတရားကလေးတွေကမှရုပ်အစ်စ်ရူပယုံဆိုတာလည်းသဘာဝတရားကလေးတစ်ခုပဲဒါပေမဲ့အဲ့ဒီရူပယုံဆိုတဲ့သဘာဝတရားကလေးကိုမျက်စိနဲ့မြင်စိမ့်နဲ့မြင်နိုင်တယ်ဆိုပေမဲ့လို့လည်းပဲဒီကရန်ကြည့်တဲ့အခါကျတော့ရူပယုံကိုကွက်ပြီးတော့မြင်ရတာမဟုတ်ဘူးရူပယုံရဲ့တိယာမိယာဖြစ်တဲ့ပုံပန်းသဏ္ဍာန်ကြီးကိုမြင်နေရတာစဉ်းစားကြည့်နော်ဘုန်းကြီးကပုံပန်းသဏ္ဍာန်ကိုမလိုချင်ဘူးဘာကိုပဲလိုချင်လဲသဘာဝတရားကလေးပဲလိုချင်တယ်အဲ့ဒီသဘာဝတရားကလေးကိုလိုချင်တဲ့အခါကျတော့အဲ့ဒီသဘာဝတရားဆိုတာကယုတ်ရဲ့သဘောကနှစ်မျိုးရှိတယ်။ထင်တာမြင်တာတဲ့ယုတ်ရဲ့ထင်တာမြင်တာမဟုတ်တဲ့ယုတ်ရဲ့ဘယ်နှမျိုးလဲ။ထင်တာမြင်တာတဲ့ယုတ်ကတော့မဟာဘုလို့ခေါ်တယ်။ထင်တာမြင်တာမဟုတ်တဲ့ယုတ်ကတော့ဉာဏ်ရဲ့ယုတ်တွေပေါ့လေ။တကယ်တမ်းဒီနေရာမှာသတိထားပြီးတော့ကြည့်ဖို့လိုတာကထင်တာမြင်တာတဲ့မဟာဘုယုတ်အဲ့ဒီယုတ်ကိုကြည့်ပါဟုတ်ရဲ့နော်ထင်တာမြင်တာတဲ့မဟာယောဂမဟာဘုဂဗနဲ့မျိုးရှိလဲ၄မျိုးရှိတယ်နံပါတ်၁ကပရိဝိတ္တနံပါတ်၂ကအာဘောဓနံပါတ်၃ကတိဇောဓနံပါတ်၄ကဝါယောဓဘယ်နှမျိုးလဲအဲ့ဒီ၄မျိုးရှိတဲ့အထက်မှာပရိဝိတ္တဆိုတာကမြေကြီးရဲ့သဘောပျော့တဲ့သဘောတို့မာတဲ့သဘောတို့ပေါ်တဲ့သဘောတို့လေးတဲ့သဘောတို့နားတဲ့သဘောကျင်တဲ့သဘောကိုက်တဲ့သဘောစသဖြင့်ပေါ်လေအဲ့ဒီသဘောတွေသည်ပရိဝိတ္တယုံစည်းတဲ့သဘောဖွယ်စည်းတဲ့သဘောကလေးကအာဘောဓပူတဲ့သဘောအေးတဲ့သဘောကလေးကတိဇောဓထောက်ခံတဲ့သဘောရေရှားတဲ့သဘောညင်တဲ့သဘောကလေးကဝါယောဓအဲ့ဒီဉာဏ်လေးမျိုးကတော့တဲ့ထင်သာမြင်သာတဲ့သဘောတရားရှိပါတယ်တဲ့ဉာဏ်နဲ့အခြားရာယုတ်တွေကတော့ထင်သာမြင်သာတဲ့သဘောတရားမရှိတဲ့အတွက်အဲ့ဒီယုတ်တွေကိုဒီကထားမကြည့်ပါနဲ့မဟာဘော၄ပါးကိုပဲဒီကထားကြည့်ပါဒါဘုန်းတော်ပရိသတ်တွေကစာအလုံးမဟာဘုလိုနာမည်တပ်ပေးထားတော့စိတ်ထဲမှာဒီမျိုးဖြစ်နေတာပေါ့လေအဲ့ဒါကိုခေါင်းကြီးတို့လွယ်ကူတဲ့နည်းနဲ့ပြောလိုက်မယ်ဆိုရင်အခုလိုထိုင်နေလိုက်တဲ့အခါကျတော့ခြေတော်အထဲမှာနားတဲ့သဘောကျင်တဲ့သဘောတောင်းတဲ့သဘောတင်းတဲ့သဘောမတွေ့ဘူးလားတွေ့အဲ့ဒါဒီရုပ်ရဲ့သဘောလို့မှတ်လိုက်ပေါ့နော်နားတာကျင်တာတောင်းတာတင်းတာဒီရုပ်ရဲ့သဘောဘယ်လိုတွေဖောက်ပြန်နေတာလဲရုပ်တွေဖောက်ပြန်နေတာအပြင်ဘက်ကရာသီဥတွေတွေအေးလာပြီဆိုရင်ခန္ဓာကိုယ်ထဲမှာအေးတဲ့သဘောလေးဖြစ်လာတယ်။
အပြင်ဘာကနေကလေးပွင့်လာရင်နှွေးတဲ့သဘောလေးဖြစ်လာတယ်။အေးသဘောလေး၊နှွေးသဘောလေး။အဲ့ဒါလေးတခြားလားရောရဲ့သဘောလား။ဒါလည်းရောရဲ့သဘောပဲ။အဲဒီလိုလိုတရားရွာနဲ့ခန္ဓာကိုယ်ထဲမှာဖြစ်နေတယ်။ဟိုဘက်ရင်းလိုက်ဒီဘက်ရင်းလိုက်ခြေထောက်ကလေးများလာလိုက်မယ်ဆိုလို့ရှိရင်ခြေထောက်တဲ့ခြေထောက်ကလေးပေါ်မြောက်လာတယ်။အပေါ်မြောက်တဲ့ခြေထောက်ကလေးရှေ့ကိုတိုးသွားတယ်။ရှေ့တိုးသွားတဲ့ခြေထောက်ကလေးအောက်ကိုကျသွားတယ်။ဗကရင်းမျက်စိနဲ့ကျင်းလိုက်တဲ့အခါကျတော့ခြေထောက်ပိုင်းမြင်မှာပေါ့လေ။ဉာဏ်နဲ့ကြည့်လိုက်တဲ့အခါကျတော့အဲ့ဒီခြေတော်ထဲမှာရှိနေတဲ့ရွေးချတဲ့သဘောလေးတွေ၊လှုပ်ရှားတဲ့သဘောလေးတွေ၊ငြိမ့်သက်တဲ့သဘောလေးတွေဒါလေးတွေရှိနေတယ်။အဲ့ဒီသဘောလေးတွေကိုတဲ့ဒီနေရာမှာသဘာဝယုံလို့ဒီလိုခေါ်တယ်။ဖောက်ပြန်တဲ့ယုံ။နမတ္တပါဆိုရင်တော့ဝါယုံယုံပေါ့။အဲ့ဒီယုံတရားကလေးတွေဒီအခုပြောနေတဲ့ကာယဆိုတဲ့ယုံသဘောတွေပါပဲ။မှတ်မိပြီနော်။အဲ့ဒီယောသဘောကိုဒီနေရာမှာကာယအဲ့ဒီကာယကိုဘာလို့မလဲအတိလေးကပ်ပြီးတော့ကြည့်ပြီယောသဘောလေးဖြစ်လာရင်အတိလေးကပ်ပြီးတော့ကြည့်ပြီပူရင်ပူတဲ့သဘောလေးကိုကြည့်အင်းအေးတဲ့သဘောလေးကိုကြည့်နာရင်နာတဲ့သဘောလေးကိုကြည့်ကျင်းကျင်းတဲ့သဘောလေးကိုကြည့်သဘောကိုကြည့်လို့ပြောတာနော်ပုံမှန်သလားမမြင်သေးနဲ့ပုံမှန်သလားနဲ့တွဲမြင်နေရင်မှန်သလားမှားသလားမှားနေတယ်ဒုက္ခနာတဲ့ခြေတော်ကကျင်းတဲ့ပေါင်းကားကိုက်တယ်မှားသွားပြီဘလို့မြင်ရမှာလဲဒုလိုမမြင်စေနဲ့နာရသဘောလေးကိုမြင်မစေ။အဖြစ်တော့ဒုသည်ပညာနာရသဘောလေးကပရမတ်။အခုပြောနေတဲ့ယောကပညာယောလားပရမတ်ယောလားပရမတ်ယောကိုလိုချင်တယ်။ဟုတ်တယ်မဟုတ်လား။ဒီတော့ဒုကနာရဲဆိုဒုကိုမကြည့်ပါနဲ့မမြင်ပါစေနဲ့။ဘာကိုမြင်ရမှာလဲနာရသဘောလေးကိုမြင်မစေ။ပေါင်ကားကြိုက်တယ်ဆိုရင်ပေါင်ကိုမမြင်ပါစေနဲ့ဘာကိုမြင်ရမှာလဲကြိုက်တဲ့သဘောလေးကိုမြင်မစေ။အဲ့ဒါဒီပရမတ်ယောအဲ့ဒီယုတ်ဒီကာယအဲ့ဒီကာယကိုတိပိလိုက်ခြင်းတည်းကာယ ानु ပသနာတတိပဒံဆိုတဲ့လုံငန်းတစ်ခုမကြီးကူလားဖြစ်သွားလားအဲ့ဒါဝိပသနာရဲ့လမ်းကြောင်းကိုစတင်ပြီးတော့တလှခြင်းပဲနော်ဒီတော့ဝိပသနာလမ်းကြောင်းစတင်ပြီးတော့ဆောင်းလန်းလို့တဲ့ယောဂီပုဂ္ဂိုလ်တယောက်ဒီဘယ်ကနေစပြီးတော့ကျင့်ရမလဲခန္ဓာကိုယ်ရဲ့ဂုဏနားတဲ့သဘောလေးတွေကျင့်တဲ့သဘောလေးတွေကတဲ့သဘောလေးတွေလှုပ်တဲ့သဘောလေးတွေငြိမ်းတဲ့သဘောလေးတွေပူတဲ့သဘောလေးတွေအေးတဲ့သဘောလေးတွေအဲ့ဒီကစကြည့်ရမှာပဲဒါဝိပဿနာရဲ့အဝေဝမဟုတ်တကားကြီးပဲဟုတ်တယ်မို့လားကဲကောင်မြတ်တော်ကိုကြည့်လိုက်တဲ့အခါကျတော့ယုတ်ပြီသူ့သဘောကအမျိုးမျိုးနားကျင်ကြိုက်ခဲပြီးတော့ဖောက်ပြန်တဲ့သဘောရှိတယ်ဒါပြင်မဲ့သူတွေတိတတဲ့သဘောရှိရလားအမရှိပါဘူးဒီတော့သိနေတာကဘယ်လိုကသိတော့နာငါသိတာအဲ့ဒီနာနဲ့မှလည်းပဲရိုးရိုးသိတယ်ဆိုတာကစိတ်ကောင်းမကောင်းသဘောခံစားပြီးတော့သိတယ်ဆိုတာကဝေဒနာနော်ဩနာလိုက်တာနာလိုက်တယ်ဆိုကြတဲ့ကိုကမကောင်းတဲ့သဘောလေးမဖြစ်ဘူးလားဖြစ်ဒီတော့နာလိုက်တာဆိုတာကဝေဒနာရဲ့အမြင်အဲ့ဒီသဘောလေးကိုသိနေတယ်ဆိုတာကစိတ်ရဲ့အမြင်မတူဘူးနော်ဒါလည်းဆိုတာကဘယ်လိုရဲ့အမြင်တော့ဝေဒနာရဲ့အမြင်နာတာလေးကိုသိနေပါတယ်ဆိုတာကစိတ်ရဲ့အမြင်အဲ့ဒီစိတ်နဲ့အဲ့ဒီဝေဒနာကလည်းတိကျဖြစ်တာလားပေါင်းဖြစ်နေတာလားအဲ့သူတို့ကလည်းပေါင်းဖြစ်နေတာအဲ့ဒါကြောင့်မလို့ဒါတဲ့သဘောလေးကြည့်လိုက်တဲ့အခါမှာနာအောင်ခြင်းအောင်ဖောက်ပြန်တာကယုတ်ဒါတဲ့ခြင်းနဲ့လို့သိတာကစိတ်ဒါတဲ့ခြင်းနဲ့သဘောသတ်မှတ်ပြီးတော့ခံစားပေးနေတာကဝေဒနာဒီလိုမဟုတ်လားအဲ့ဒီလိုကြည့်နေရင်ကြည့်နေရင်လည်းတစ်ဖြည်းဖြည်းနဲ့ဒါတဲ့သဘောကိုကြည့်နေရင်ကြည့်နေရင်လည်းဒါတဲ့သဘောလေးကမိမိရဲ့ညာအောက်မှာဖြစ်တဲ့ဖြစ်ပြီးတော့ပြတ်သွားတယ်။အနှိမ့်စသဘောလေးသူပြတ်သွားတယ်။ပြတ်တော့ပြတ်သွားတာပဲဒါပေမဲ့သူကဘာလက္ခဏာလေးပြတ်သွားတယ်လဲလို့ဆိုတော့မမြဲတဲ့အနှိမ့်စလက္ခဏာလေးပြပြီးတော့သူပြတ်သွားတယ်။အဲ့ဒီအနှိမ့်စလက္ခဏာနဲ့မမြဲတဲ့သဘောသိမလဲရင်ချမ်းသာတဲ့သဘောလားဆင်းရဲတဲ့သဘောလားဒုက္ခသဘောလေးပေါ့နော်။ဖြစ်ခြင်းပြခြင်းသဘောတရားနှစ်ခုသည်ကိုယ်လိုဆန္ဒအတိုင်းဖြစ်တာလားသူ့အကြောင်းနဲ့သူ့အကျိုးနဲ့တွဲပြီးတော့ဖြစ်နေတာလားကိုယ်ပိုင်လားမပိုင်ဘူးလားအတ္တလားအနတ္တလားဟောဒီလိုဆိုတော့ယောသဘောလေးသည်ဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်ပြတ်သွားတဲ့အချိန်မှာအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာလက္ခဏာလေးတွေမပြဘူးလားပြသွားလားအဲ့ဒီလက္ခဏာလေးပြသွားပြီဆိုလို့ရှိရင်တဲ့မိမိရဲ့ဉာဏ်မြင်အောက်မှာယုတ်လို့သဘောမထားတော့ဘူးဟောတာမမြင်တဲ့သဘောလေးပဲဟောတာဆင်းရဲတဲ့သဘောလေးပဲဒါအစိုးမရတဲ့သဘောကိုယ်မပိုင်တဲ့သဘောလေးပဲလို့မသိရဘူးလားသိလိုက်ရအဲ့ဒီနိစ္စဒုက္ခနတ္တသုံးမျိုးလုံးခြုံပြီးတော့ကြည့်လိုက်တဲ့အခါကျတော့အဲ့ဒါကိုဖြစ်ပြလို့ခေါ်တယ်။ဘယ်လိုခေါ်လဲ။ပြီးတော့ခြေတော်ကယုံနောက်ဆုံးမြင်တဲ့အခါကျတော့ဖြစ်ပြ။အ အဝေဒနာကိုကြည့်တော့လေခြေတော်ကဝေဒနာနောက်ဆုံးမြင်တော့ဖြစ်ပြက်စိတ်ကိုကြည့်တော့လေခြေတော်ကစိတ်နောက်ဆုံးမြင်လိုက်တဲ့အခါကျတော့ဖြစ်ပြက်ရုပ်ပဲဖြစ်ဖြစ်နာမ်ပဲဖြစ်ဖြစ်နောက်ဆုံးဘယ်မှာလမ်းဆုံးတယ်ဖြစ်ပြက်မှာလမ်းဆုံးတာပဲဒီလိုမဟုတ်လားဖြစ်ပြက်မှာသမီးဗာဒိသာဟောဒီလိုဆိုတော့ရုပ်ကလည်းဒုက္ခဒိသာပေါ့ဝေဒနာကလည်းဒုက္ခဒိသာစိတ်ကလည်းဒီတော့မိမိရဲ့ဉာဏ်အမြင်အောက်မှာရုပ်လိုလဲသဘောမထားတော့ဘူးဝေဒနာလိုလဲသဘောမထားတော့ဘူးစိတ်လိုလဲသဘောမထားတော့ဘူးအလုံးဝဖြစ်ပြဒုက္ခသစ္စာလို့ဒုက္ခသစ္စာတွေကြီးပဲတရားသစ္စာတွေမြင်လိုက်ပြီဆိုရင်အဲ့ဒီသဘောဝအလုံးတွေတင်းကြီးတင်းညာတဲ့ဇသဘောတွေမဖြစ်ဘူးလားဖြစ်သွားလားယောကလည်းဖြစ်ပြဒုက္ခသစ္စာဝေဒနာကလည်းဖြစ်ပြဒုက္ခသစ္စာစိတ်ကလည်းဖြစ်ပြကြည်တုံးကယုံမြင်တော့ဒုက္ခသစ္စာကြည်တုံးကဝေဒနာမြင်တော့ဒုက္ခသစ္စာကြည်တော့ကစိတ်မြင်တော့အားလုံးဒီဒုက္ခသစ္စာပါပဲလို့တရားနည်းစားတဲ့မြင်လိုက်တဲ့အချိန်မှာသူ့တဘာဝအရင်တည်းမြင်လိုက်တာဖြစ်တဲ့အတွက်တဘာဝစရာကဓမ္မတဘာဝစရာပါလေဒီတော့ဓမ္မကိုမြင်တဲ့သဘောဖြစ်သွားပြီပေါ့ဟုတ်တယ်မို့လားအဲဒီလိုမြင်တဲ့သဘောဖြစ်သွားတဲ့အချိန်မှာဓမ္မကိုမြင်တဲ့သဘောဒီဓမ္မအပေါ်မှာညံတက်ရောက်သွားတာဖြစ်တဲ့အတွက်အဲ့ဒါဒီဓမ္မနုပသနာသတိပ္ပဏဖြစ်ပါတယ်တဲ့သဘောပေါက်လားဒီတော့စကြည်တော့ကကာယနိဗ္ဗာန်နောက်ဆုံးကြတော့ဓမ္မနိဗ္ဗာန်စကြည်တော့ကဝရဏနိဗ္ဗာန်နောက်ဆုံးကြတော့ဓမ္မနိဗ္ဗာန်စကြည်တော့ကစိတ်ဓာနိဗ္ဗာန်နောက်ဆုံးကြတော့ဓမ္မနိဗ္ဗာန်အားလုံးပေါင်းလိုက်တော့သတိပ္ပဏလေးပါမဆုံးမလားဆုံးသွားအဲဒီလိုသတိပ္ပဏလေးပါဆုံးသွားရင်တဲ့ဝိပဿနာလမ်းကြောင်းပေါ်စပြီးတော့ရောက်သွားပြီလို့အဲဒီလိုမှတ်လိုက်ပေါ့နော်တောင်းပြီးဝိပဿနာလမ်းကြောင်းမှာရောက်သွားတဲ့အခါကျတော့ဘုန်းကြီးတို့ပရိသတ်တွေဘာတွေဆက်လုပ်ရမလဲအဲ့ဒီဝိပဿနာလမ်းကြောင်းပေါ်မှာအခုနပြောခဲ့တဲ့တတိကိန်းတဲ့အလုပ်အတိလေးကတ်ထားတဲ့အလုပ်ကိုတဲ့ကျိုးကျိုးဆားဆားလုပ်လိုက်ပါအဲ့ဒီလိုကျိုးကျိုးဆားဆားလုပ်လိုက်ခြင်းအပြင်အကျိုးသက်ရောက်မှုဘယ်နှမျိုးဖြစ်လာမလဲဆိုလို့ရှိရင်အကျိုးသက်ရောက်မှု၄မျိုးဖြစ်နိုင်ပါတယ်ဘယ်နှမျိုးလဲအဲ့ဒီအကျိုးသက်ရောက်မှု၄မျိုးကိုတမ္ပပဒ၄ပါးလို့ဒီလိုခေါ်တယ်နော်ဒီတော့တတိပဒကိန်းတဲ့အလုပ်ညာနဲ့စိုက်ကြည့်တဲ့အလုပ်ကလေးကိုကျွန်းကျွန်းစားစားအင်းမြင့်ဌာနအားထုတ်လိုက်မယ်ဆိုရင်ပရိပရဂိမ်းပြီးတော့ဖြစ်ပြသဘောလေးမြင်လို့ဒုက္ခသစ္စာသဘောလေးတွေးလိုက်တာနဲ့တကယ်နဲ့အဲ့ဒီဉာဏ်ဒီတခြားလားဝိပဿနာဉာဏ်ဖြစ်သွားတာလားအဝိပဿနာဉာဏ်ဖြစ်သွားပြီအဲ့ဒီဝိပဿနာဉာဏ်ဖြစ်သွားတာနဲ့တကယ်နဲ့အတုကိုပြင်းပြင်းထန်ထန်အားထုတ်လိုက်မယ်အဲ့ဒီဉာဏ်အမြင်လေးအဲရင့်တန်တဲ့ရင့်တန်ကိုကြိုးစားလိုက်မယ်ဆိုလို့ရှိရင်အကျိုးသက်ရောက်မှုက၄မျိုးနံပါတ်၁မိမိတို့ရဲ့သာနာမှာရခင်ကာလာတုန်းကဒီဘဝမှာပဲဖြစ်စေရှင်ဘဝတွေကပဲဖြစ်စေဘုရုဇင်တို့ရဲ့သဘာဝမှန်သားမိခဲ့တဲ့အကုသိုလ်ပြင်ကလေးတွေမရှိဘူးလားရှိအကုသိုလ်ဆိုတာဘာပြောတာလဲမေးတဲ့အခါကျတော့အကုသိုလ်စေတနာလေးကိုပြောတာဟုတ်ရဲ့လားအကုသိုလ်ဆိုတာဘာပြောတာပါလဲအကုသိုလ်စေတနာကိုကံလို့ခေါ်တယ်အဲ့ဒီကံဆိုတာကလည်းနန္တရားလေးပဲနတရားသရာဖြစ်ပြီးရင်ဘာဖြစ်တော့ပြက်တယ်ပြက်ပြင်ပြသွားကြတော့လည်းပဲသူရဲ့သတ္တိကလေးမကြံဘူးလားကြံ။ဒါတော့ဘုန်းကြီးတို့ပရိသတ်တွေမိမိတို့ရဲ့သဏ္ဍာန်မှာဟောတော့ကလောဘစိတ်တွေဖြစ်တယ်။အဲပြက်သွားတော့သတ္တိလေးကြံတယ်။ဒေါသစိတ်တွေဖြစ်တယ်။ပြက်သွားတယ်သတ္တိလေးကြံတယ်။မာနစိတ်တွေဖြစ်တယ်ပြက်သွားတယ်သတ္တိလေးကြံတယ်။အိတ်တမိတ္တရာစိတ်တွေဖြစ်တယ်ပြက်သွားတယ်သတ္တိလေးကြံတယ်။နော်။အကုသိုလ်ရဲ့သတ္တိတွေမိမိတို့ရဲ့သဏ္ဍာန်မကင်းဘူးလားကင်းအရာတို့တခုအနေနဲ့မောင်းပေမဲ့လို့တတ္တိအနေနဲ့တော့ကိန်းနေတာပေါ့အဲ့ဒီတတ္တိကလေးတွေကတစ်ချိန်ကြရင်အကျုံမပေးဘူးလားပေးမှာလားပေးမှာမပေးဘဲမနေဘူးเนาะအဲ့ဒီတော့ဘုန်းကြီးတို့ပရိသတ်တွေကယနေ့တတိပဒကိန်းပြီးတော့ဝိပဿနာရှင်းစင်လေးရှင်းလို့ဝိပဿနာဉာဏ်လေးစဖြစ်လာပြီဆိုရင်အဲ့ဒီဝိပဿနာဉာဏ်ကနံပါတ်1အဲ့ဒီတတ္တိကလေးတွေကိုဖယ်ရှားပြစ်တတ်ပါတယ်တဲ့ဒါတို့ရဲ့အကျိုးအနေနဲ့နံပါတ်1เนาะဒီတော့ဝိပဿနာဉာဏ်ကလေးကိုကြိုးကြိုးစားစားနဲ့အားထုတ်ခြင်းအပြင်သတိပ္ပဏကိန်းတဲ့အလုပ်ကလေးကိုကြိုးကြိုးစားစားနဲ့အားထုတ်ခြင်းအပြင်နံပါတ်1ရနိုင်တဲ့ကြောကဘာတယ်လဲဖြီးပြီးတော့အာဟုသောတရားတို့ရဲ့တတိကလေးတွေဖျက်ရှားပြီးတာဖြစ်ပါတယ်ဟုတ်ရဲ့လားဘာတယ်လဲပြောပါအောင်ဖြီးပြီးတော့အာဟုသောတရားတို့ရဲ့တတိကိုဖျက်ရှားပြီးတာဖြစ်ပါတယ်တဲ့နံပါတ်1ကျုံးတော့နောက်တစ်ခါနံပါတ်2ကမိမိတို့ရဲ့သဏ္ဍာန်မှာရခင်ကာလတုန်းကဆိုလို့ရှိရင်မျက်စိနဲ့မြင်တဲ့မြင်တဲ့ဝရဏပိစယတနာနားနဲ့ကြားတဲ့ဝရဏပိစယတနာစသည်ဖြင့် ကိလေသာတရားကလေးတွေမပြေဘူးလားဖြစ်နေလားမျက်စိကလည်းစိတ်ကောမြင်တဲ့မြင်စိတ်ပေါ်တယ်မျက်စိရဲ့စိတ်ရဲ့မြင်စိတ်ရဲ့သုံးပါးပေါင်းတော့ဖတ်တာဖြစ်တယ်ဖတ်တာကြောင့်ဝေဒနာဖြစ်တယ်အဲ့ဒီဝေဒနာကလေးကိုသာယတ္တမဲ့နေတဲ့တော့တဏှာဖြစ်တယ်စွဲလန်းတော့ဥပါဒဏ်လေးဖြစ်တယ်အဲ့ဒီအာယုံနဲ့ပတ်သက်ပြီးတော့ကြိုးစားထုတ်တဲ့အခါကျတော့ကမ္မဘဝလေးဖြစ်တယ်ကံကလေးတွေဖြစ်သွားတာပေါ့ဟုတ်တယ်မလားအခုဘုန်းကြီးတို့ပြင်သားတဲ့သတိနဲ့ကိန်းပြီးတော့မပြတ်တမ်းရှုမှတ်သုံးသပ်ပေးလိုက်တဲ့အခါကျတော့မိမိတို့ရှုလိုက်တဲ့အရှုကတရားအပေါ်မှာတတိလေးအမြဲတမ်းကပ်နေတဲ့အတွက်ဝေဒနာလေးပေါ်လာရင်လည်းဝေဒနာကဖြစ်ပြဲရှုတဲ့ညာကမဲ့မြင်စိတ်ကလေးပေါ်လာရင်လည်းမြင်စိတ်ကဖြစ်ပြဲရှုတဲ့ညာကမဲ့အဲသွားလာလှုပ်ရှားနေတဲ့အမူအရာရုပ်တဘာဝလေးပေါ်လာရင်လည်းရုပ်တဘာဝလေးကဖြစ်ပြဲရှုတဲ့ညာကမဲ့မလွတ်တမ်းစူးစမ်းပြီးတော့ရှုမှတ်သုံးသပ်နေမယ်ဆိုရင်ဝရဏပိစယတနာကုသေးလားဝရဏပိစယတနာမကုယုံနေမကဘူးဘယ်ရုပ်ဘယ်နာရဲ့နောက်မှာမှကိလေသာတရားလေးတွေဖြစ်ခွင့်မရတော့ဘူးတဲ့အဲဒီလိုဖြစ်ခွင့်မရအောင်ဘလို့နဲ့ဓာပေးထားတယ်လဲမေးရင်မဲခင်တရားနဲ့ဓာပေးထားတာဟုတ်တယ်မဟုတ်လားအဲဒါကြောင့်အဲဒီမဲခင်တရားကလေးကိုမိမိတဏ္ဍာမှာမပြတ်တမ်းဖြစ်နေအောင်စ조사ပေးနိုင်မယ်ဆိုရင်အဲဒီလိုစ조사ပေးခြင်းရဲ့ဒုတိယရရှိတဲ့အကျိုးသည်ကိလေသာမဖြစ်အောင်ကာကွယ်တမ်းမြင့်နိုင်တဲ့အကျိုးရပါတယ်တဲ့အကျိုးဘယ်နှမျိုးရသွားလဲနှမျိုးတော့နံပါတ်၁ကဖြည့်ပြီးသားအကုသိုလ်တရားတို့ရဲ့တတ္တိတွေဖျက်ရှားပြီးသားဖြစ်တယ်နံပါတ်၂ကမဖြည့်သေးတဲ့အကုသိုလ်တရားတွေမဖြစ်အောင်ဓာပြီးသားဖြစ်တယ်အကုသိုလ်နဲ့ပတ်သက်တဲ့အကျိုးဘယ်နှမျိုးလဲနှမျိုးနောက်တစ်ခါနံပါတ်၃ကတဲ့ကုသိုလ်နဲ့ပတ်သက်လို့နော်ပရိပရာလေးတွေများများကိန်းအောင်စူးစမ်းပေးနိုင်မယ်ဆိုရင်ယခင်ယခင်ကာလများကမိမိတို့ရဲ့တဏ္ဍာမှာမဖြစ်ဘူးသေးတဲ့ဝိပဿနာမဲ့ဝိပဿနာညာကုသိုလ်လေးတွေမဖြစ်ဘူးလားဖြစ်လားဒီတော့မဖြစ်ဘူးသေးတဲ့ကုသိုလ်တွေလည်းဖြစ်ပါတယ်ဆိုတဲ့အကျိုးတစ်မျိုးမရဘူးလားရအဲ့ဒါကနံပါတ်၃အကျိုးပေါ့နော်အဲ့ဒီဝိပဿနာညာလေးတွေဖြစ်လာတဲ့အခါကျတော့ဒီတိုင်းနေရမှာလားဆက်ပြီးတော့ကြိုးစားရမှာလားဆက်ပြီးတော့ကြိုးစားတဲ့အခါကျတော့အေယုတ်တရားကလေးပေါ်လဲယုတ်ကိုကြည့်ယောဂဖြစ်ဖြစ်ဒီလည်းညာကမဲ့နတရားကလေးပေါ်လဲနတရားကိုကြည့်နတရားကဖြစ်ပြက်တိရညာကမဲ့ဖြစ်ပြက်နေမဲ့ဖြစ်ပြက်နေမဲ့တခါဖြစ်ပြက်မြင်ရင်မညာတစ်ချိန်ပေါ်တယ်နောက်တခါဖြစ်ပြက်မြင်ရင်နောက်တခါမညာတစ်ချိန်ပေါ်တယ်ဒီတော့ဖြစ်ပြက်ကလေးတွေများများမြင်အောင်ကြိုးစားပေးနိုင်ရင်မညာတွေများများမဖြစ်ဘူးလားဖြစ်မညာတွေများများဖြစ်လာခြင်းသည်တဲ့တခုတည်းကတွေအများကြီးဖြစ်အောင်ပွားပေးလိုက်တဲ့သဘောပါပဲဟုတ်လားအကျင့်များစွာဖြစ်အောင်စ조사ပေးလိုက်တဲ့သဘောပါပဲတဲ့နော်ဒီတော့ကုသိုလ်တရားနဲ့ပတ်သက်လို့လည်းအကျိုးနှမျိုးမရဘူးလားရသွားလားကုသိုလ်တရားနဲ့ပတ်သက်လို့နံပါတ်၁ကျောကပါတယ်လေမဖြစ်သေးတဲ့မကုသိုလ်တွေဖြစ်လာတယ်နံပါတ်၂ကျောကဖြည်ပြီးသားမကုသိုလ်တွေထက်ကထက်ကပေါ်လာတယ်အကျိုးဘယ်နှမျိုးလဲအားလုံးပေါင်းလိုက်တော့အကျိုးဘယ်နှမျိုးပါလိမ့်အကုသိုလ်နဲ့ပတ်သက်တဲ့ကျောကနှမျိုးကုသိုလ်နဲ့ပတ်သက်တဲ့ကျောကအကုသိုလ်နဲ့ပတ်သက်တဲ့အကျိုးနှမျိုးပြောပါအောင်ဖြစ်ပြီးသားအကုသိုလ်တွေရဲ့တတ္တိကိုဖယ်ရှားတယ်မဖြစ်သေးတဲ့အကုသိုလ်တွေမဖြစ်အောင်တားတယ်နောက်တစ်ခါကုသိုလ်နဲ့ပတ်သက်လို့မဖြစ်သေးတဲ့ကုသိုလ်တရားတွေမကုသိုလ်တွေဖြစ်အောင်ဖြစ်အောင်ကြိုးစားပေးတယ်နောက်တစ်ခါဖြစ်ပြီးသောမကုသိုလ်တွေမညာတွေထက်ကရကပွားအောင်ပြုလုပ်ပေးတယ်အားလုံးပေါင်းလိုက်တော့အကျိုးပဲနှမျိုးလဲအဲ့ဒါဒီတရားရဲ့အကျိုးလားတဲ့ဝရိယတရားရဲ့အကျိုးလားဝရိယတရားရဲ့အကျိုးစူးစမ်းမှုရဲ့အကျိုးပေါ့နော်အဲ့ဒီအကျိုးတရားလေးမျိုးကိုဘယ်လိုခေါ်တယ်လဲဆိုရင်တမ္မပဒံ၄ပါးလို့ခေါ်တယ်ဘယ်လိုခေါ်လဲအဲ့ဒီတော့သတိပဒံနဲ့တမ္မပဒံနဲ့မိမိတို့ရဲ့သာဓမာကိန်းလာလို့ဝိပဿနာဉာဏ်လေးအားကောင်းလာပြီဆိုတဲ့အခါကျတော့ဘုန်းတော်ပရိသတ်တွေကဒီတိုင်းမနေပါနဲ့တဲ့ဝိပဿနာတရားဝိပဿနာရှင်းစဉ်ကလေးတွေကိုကျင့်တဲ့နေရာမှာကိုလိုချင်တဲ့အတိုင်းဓာလေးတွေအခြေခံလေးတွေမရဘူးလားရသွားလားအဲ့လိုရသွားတဲ့အခါကျတော့ဒီတိုင်းရထားရမှာလားကြိုးကြိုးစားစားနဲ့ဆက်ပြီးတော့အားထုတ်ပေးရမှာလားကြိုးကြိုးစားစားနဲ့ဆက်ပြီးတော့အားထုတ်ပေးရမယ်နော်အဲ့ဒီလိုအားထုတ်တဲ့အခါကျတော့သမ္မာပဒံအစင်မှာဝရိယရဲ့ဆင့်ဝရိယတရားတွေတခါတည်းပြင်ပဒံအားထုတ်တဲ့အခါကျတော့ဝရိယဓိပတိလို့ခေါ်တဲ့ဝရိယတရားလေးတွေထက်သန်တယ်မထက်သန်လာဘူးလားထက်သန်လာတယ်အဲ့ဒီလိုဝရိယတရားလေးတွေထက်သန်လာရင်တဲ့ဝရိယတိပါဒဆိုတဲ့အဋ္ဌိပါဆင့်ရောက်သွားပါပြီပါစေရပါလေဝရိယနဲ့အဋ္ဌိပါဒနဲ့ပေါင်းပါဠိလိုတော့ဝရိယတိပါဒမှတ်မိတယ်နော်ဝရိယတိပါဒဆိုတာကဘုန်းကြီးပရိသတ်တွေသက္ကလောဆိုင်ရင်ဆိုင်နေနိုင်တယ်လောလောနဲ့ပြောတော့ဝရိယအဓိပတိပေါ်လေဟုတ်တယ်မဟုတ်လား ကျောသာအထုံးမဝရိယနဲ့ပတ်သက်လို့အဓိပတိတက်ပေးလိုက်ပါတဲ့မဖြစ်မနေလုံးပဲဆိုတဲ့အဓိပတိတက်ပေးလိုက်ပါနော်ရှင်းတယ်နော်ဘယ်လိုလဲလဲမဖြစ်မနေလုံးပဲဆိုတဲ့အဓိပတိတက်ပေးလိုက်ပါဒီလိုဟုတ်လားမဖြစ်မနေလုံးပဲဆိုတဲ့အဓိပတိတက်ပေးလိုက်တဲ့အခါကျတော့မဖြစ်မနေလုံးချင်တဲ့ဆန္ဒလေးကလည်းပဲတတွဲနဲ့မပါဘူးလားပါလားလားဆန္ဒလေးနဲ့ဝရိယနဲ့တွဲပြီးတော့ဒီလိုကငါမဖြစ်မနေလုံးမယ်ဝိပဿနာဉာဏ်ဤမြအောင်ဝိပဿနာဉာဏ်ဤရင်သာတဲ့ရင်သာအောင်မဖြစ်မနေပွားယူမယ်မဉဏ်ဘုံဉာဏ်ရအောင်မဖြစ်မနေငါကြိုးစားမယ်နိဗ္ဗာန်ရအောင်မဖြစ်မနေငါကြိုးစားမယ်ဆိုတော့ကြိုးစားခြင်းနဲ့စိတ်ကသံဓာကြိုးစားတာကဝရိယဟောအဓိပတိဘယ်နှမျိုးဖြစ်သွားလဲနှမျိုးဖြစ်သွားပြီနံပါတ်1ကဘာလဲသံဓာနံပါတ်2ကဝရိယသံဓာအဓိပတိရဲ့ဝရိယအဓိပတိရဲ့ဘယ်နှမျိုးဖြစ်သွားလဲနှမျိုးပြသပြီနော်အဲ့ဒီနှမျိုးနဲ့ဆက်ပြီးတော့ပြထားလိုက်တဲ့စူးစမ်းလိုက်တဲ့အခါကျတော့မိမိရဲ့စိတ်ထဲမှာလည်းပဲနော်မိမိတို့ရဲ့စူးစမ်းအထုံးနေတဲ့လုံငန်းစဉ်အပေါ်မှာအတိတ်ကလေးတွေမကပ်ဘူးလားကပ်သေးလားကပ်ပေးနေတယ်အေးမိမိရဲ့စိတ်ထဲမှာအယုဂံတရားလေးပေါ်တယ်ပေါ်တယ်စက်ကလေးစက်ကလေးကြာနေတယ်မြေစကလေးပေါ်တယ်မြေစိတ်ပေါ်မှာစက်ကလေးစိုက်ကြနေတယ်ကြာစကလေးပေါ်တယ်ကြာစကလေးပေါ်မှာစက်ကလေးစိုက်ကြနေတယ်နာစိတ်စာစိတ်ယန္တာကောင်းစိတ်ဒုတိစိတ်ဘယ်စိတ်ပဲပေါ်လာတဲ့စိတ်ပေါ်မှာမိမိရဲ့စိတ်အတိတ်တွေမကပ်ဘူးလားကပ်စိတ်အတိတ်တွေကပ်နေတဲ့အခါကျတော့စိတ်ဓာတ်ဒီပြိမပြေဘူးလားဖြစ်သို့တော့အဲ့ဒီစိတ်ဒီရိုးရိုးစိတ်လားဉာဏ်နဲ့ရှင်တဲ့စိတ်ရိုးရိုးစိတ်မဟုတ်ဘူးနော်ဘယ်လိုနဲ့ရှင်နေတဲ့စိတ်လဲအဲ့ဒီတော့စိတ်ကလေးကလည်းဒီပြိတက်ပြနေတယ်လို့တဲ့ဉာဏ်ဆိုတဲ့တရားကလေးကလည်းဒီပြိမတက်ဘူးလားတက်စိတ်ကအဓိပတိတက်တဲ့အခါကျတော့စိတ်ဓာတ်အဓိပတိဉာဏ်ကအဓိပတိတက်တဲ့အခါကျတော့ဝိမာန်ဓာတ်အဓိပတိဟုတ်တယ်မဟုတ်လားဝိမာန်သာတော်တခြားလားဉာဏ်လားအားလုံးပေါင်းလိုက်တော့တဲ့အဓိပတိဘယ်နှမျိုးလဲနံပါတ်1ကသံဓာတ်အဓိပတိနံပါတ်2ကဝရိယအဓိပတိနံပါတ်3ကစိတ်ဓာတ်အဓိပတိနံပါတ်4ကဝိမာန်ဓာတ်အဓိပတိဒါလုပ်ငန်းစဉ်အားလျော်စွာဖြစ်လာတဲ့သဘောလေးတွေဟုတ်တယ်မဟုတ်လားအဲ့ဒီအဓိပတိတရားလေးမျိုးတက်ချင်းဒီပဲလည်းမိမိတို့ရဲ့သာသနာမှာလွန်လွန်ကဲကဲအဲတရားလေးမျိုးပေါ်လာခြင်းဒီပဲလည်းပါဠိလိုတော့အဋ္ဌိပါဒာလို့ဒီလိုခေါ်တယ်။အဋ္ဌိဆိုတာကသွန်အားလေးပေါ့ပါဒဆိုတာကအခြေခံပေါ့နိဗ္ဗာန်ရောက်နိုင်တဲ့နိဗ္ဗာန်ရောက်ကြောင်းအချင်းကျင့်သုံးတဲ့နေရာမှာနိဗ္ဗာန်ကိုပို့ပေးနိုင်တဲ့သွန်အားလေးမျိုးသွန်အားဘယ်နှမျိုးလဲကြံပြောပါအောင်ပါဠိလိုပါတယ်လေနံပါတ်1သန္တာအဓိပတိနံပါတ်2နံပါတ်3နံပါတ်4ဝိမာသာဓိပတိမြန်မာလိုပြောလိုက်မယ်ဆိုလို့ချင်းသန္တာဆိုတဲ့သွန်အားနံပါတ်1เนาะနောက်တစ်ခါနံပါတ်2ကဝရိယဆိုတဲ့သွန်အားနောက်တစ်ခါနံပါတ်3ကစိတ်ဆိုတဲ့သွန်အားနံပါတ်4ကပညာဆိုတဲ့သွန်အားအဲ့ဒီသွန်အားလေးတွေမပါဘဲနဲ့မဂ်ကင်တရားတွေရင့်ကျက်တဲ့သဘောဖြစ်ပါမှာရင်ကျက်တဲ့သဘောမဖြစ်ဘဲနဲ့လည်းပဲလောကတရားမညာပုညာရနိုင်ပါမလားအဲဒါကြောင့်မလို့လောကတရားမညာပုညာရခြင်းမရဲဆိုရင်မိမိတို့ရဲ့သန္တာမှာသောအားဘယ်နှမျိုးရှိနေရမှာလဲပြန်ပြောပါဦးမြန်မာလိုသန္တာဆိုတဲ့သောအားဝရိယဆိုတဲ့သောအားစိတ်ဆိုတဲ့သောအားပညာဆိုတဲ့သောအားသောအားဘယ်နှမျိုးလဲအဲဒီလေးမျိုးနဲ့သောအားတွေပြည်လာတဲ့အခါကျတော့ဝိပဿနာဉာဏ်ကလေးကလည်းပဲတဲ့နော်ဘလဝလို့ခေါ်တဲ့အားကောင်းတဲ့ဝိပဿနာဉာဏ်လေးတွေမဖြစ်ဘူးလားဖြစ်အဲဒီလိုဖြစ်လာတဲ့အခါကျတော့တခါတခါလည်းပဲအဲဒီဝိပဿနာဉာဏ်ထဲမှာပါတဲ့သရတရားကလေးတွေနော်ဝိပဿနာဉာဏ်နဲ့ရှင်းတဲ့သရတရားကလေးတွေအစွန်ရောက်တာမျိုးလည်းမရှိဘူးလားရှိလာတာလားအဲဒီတခါတခါကျတော့ပညာတရားကလေးတွေကလည်းအစွန်ရောက်လာတတ်ပါတယ်ဟုတ်တယ်မို့လားဘိုင်းတော်ပရိသတ်တွေစဉ်းစားကြည့်ပေါ့လေအခုနောက်တော့ဆန္ဒတွေလွန်ခဲ့နေတယ်ဝိရိယတွေလွန်ခဲ့လာတယ်စိတ်တွေလွန်ခဲ့လာတယ်ပညာရင်းလုံးခဲ့လာတယ်အဲ့ဒီလိုလုံခဲ့တဲ့သောအားလေးတွေဖြစ်လာတဲ့အခါကျတော့အစွန်ရောက်မှုလေးတွေတဏိတဖို့မဖြစ်နိုင်ဘူးလားဖြစ်လာနိုင်လားအဲ့ဒီအစွန်ရောက်မှုသဘောတရားကလေးတွေဖြစ်လာတဲ့အခါမှာအစွန်ရောက်တဲ့သဘောတရားကဘယ်နှမျိုးရှိတယ်လဲဆိုရင်၄မျိုးရှိတယ်ဗျ။ဘယ်နှမျိုးရှိလဲ။အဲ့ဒီ၄မျိုးကဘာလဲဆိုလို့ရှိရင်နံပါတ်၁ကတတ္တာဆိုတဲ့တရားလေးအစွန်ရောက်တတ်တယ်။ဘာလဲလဲနောက်တစ်ခါနံပါတ်2ကဝရိယဆိုတဲ့တရားကလေးကလည်းပဲအစွန်ရောက်တတ်တယ်မှတ်မိတယ်နော်နောက်တစ်ခါနံပါတ်3ကတ သမာဓိဆိုတဲ့တရားကလေးအဆုံးရောက်တတ်တယ်။ဟုတ်တယ်မဟုတ်လား။သမာဓိထဲမှာစိတ်လည်းပါသွားတာပေါ့လေနော်။နောက်တစ်ခါနံပါတ်လေးကတဲ့ပညာဆိုတဲ့တရားကလေးကလည်းပဲအဆုံးရောက်တတ်ပါတယ်။အဆုံးရောက်တတ်တဲ့တရားဘယ်နှမျိုးဖြစ်တော့ပြောကြည့်ပါဦး။နံပါတ်၄ကပါလေ။သတ္တဓာတ်တဲ့တရားကလေးအဆုံးရောက်တတ်ပါတယ်။နံပါတ်၄ဝရိယတရားကလေးကလည်းအဆုံးရောက်တတ်ပါတယ်။နံပါတ်၃သမာဓိဆိုတဲ့စိတ်ကလေးကလည်းအဆုံးရောက်တတ်ပါတယ်။နံပါတ်၄ပညာဆိုတဲ့တရားကလေးကလည်းပဲအဆုံးရောက်တတ်ပါတယ်နော်အဲဒီလိုအဆုံးရောက်လာပြီဆိုရင်ဘုန်းကြီးပရိသတ်တွေကဒီတိုင်းနေရမှာလားအဲဒီအဆုံးတွေကိုတဲ့ညီမြအောင်ညှိပေးရမှာလားအေးအဲဒီလိုညှိဖို့ရတွေ့တဲ့မရှိမဖြစ်လိုအပ်တဲ့တရားကတတိမှတ်ပြီလားမရှိမဖြစ်လိုအပ်တဲ့တရားကဘာတရားလဲတတိတရားနော်အဲဒီတတိတရားကတော့ဘုန်းကြီးတို့အဲဒီအဆုံးတွေလေမျိုးရဲ့အလဲကောင်မှသူကယက်တင်နေဖို့ပေါ့ဟုတ်ရလားအဲဒီတော့ရေတွက်ကြည့်ရင်နံပါတ်၁ကတတ္တာနံပါတ်၂ကဝရိယနံပါတ်၃ကတတိနံပါတ်၄ကသမာဓိနံပါတ်၅ကပညာတတိကိုဘယ်နေရာမှာထားတော့အလဲမှာထားတယ်ဘာဒီပဲနဲ့ထားတာလဲဟိုဘက်ဒီပဲအစုံကလေးတွေညီမြပါအောင်သူကညီတရားမှာနော်အဲ့ဒီ၅မျိုးကိုတော့တဲ့စာရိပုတ္တမှာဘယ်လိုသုံးထားသလဲဆိုရင်အိန္ဒြေလို့ဒီလိုသုံးထားတယ်။ဘယ်လိုသုံးလဲ။ဒါတော့အိန္ဒြေက၅မျိုး။အဲ့ဒီ၅မျိုးတော့မှအလဲကောင်မှရှိတာကတတိနော်။ဟောဘက်ဒီပဲသုံးကလေးတွေထွက်တာကပြန်ပြောပါဘလို့တွေတော့သတ္တာဆိုတဲ့ဆွမ်းရောက်တရားရဲ့ဝရိယဆိုတဲ့ဆွမ်းရောက်တရားရဲ့သမာဓိစိတ်ဆိုတဲ့ဆွမ်းရောက်တရားရဲ့ပညာဆိုတဲ့ဆွမ်းရောက်တရားရဲ့အဆွမ်းရောက်တဲ့တရားဘယ်နှပါလဲ။အဲ့ဒီလေးပါဆက်ရောက်လာပြီဆိုဘလုံးနဲ့ထိမ့်ပြရမှာပါလေတတိနဲ့ထိမ့်မယ်သူကအလဲကောင်ကနေပေါ့နော်ချိန်ဝင်ရဲ့အလဲကောင်မှာရှိနေတဲ့ရှာလေးလို့ဟိုဘက်လည်းမထွက်စင်းနဲ့ဒီဘက်လည်းမထွက်စင်းနဲ့အလဲကောင်ကနေဘာလုပ်ပြရမှာလဲညှိပြရမယ်ဟုတ်တယ်မဟုတ်လားအဲ့ဒီလိုညှိပြတဲ့အခါကျတော့ဘလုံးနဲ့ဘလုံးဆုံးထွက်တတ်တယ်လဲဆိုရင်တဲ့နော်တတ်တာနဲ့ပညာဘလုံးနဲ့ဘလုံးတော့အဓိကပြောလို့ရင်ကတော့ပညာပါပဲနော်သောတော့အဲ့ဒီတကယ်ပညာဆိုတဲ့တရားနဲ့သူကတွဲဖက်တရားကတတ်တာဒါကြောင့်မလို့ဒီနေရာမှာတရားတရားကလေးဝင်လာတယ်လို့မှတ်ပေါ့ဟုတ်ပြီတဲ့ခေါင်းတော်အရှုကတရားကလေးပေါ်မှာအရှုဉာဏ်နဲ့စိုက်ပြီးတော့ကြည့်လိုက်တဲ့အခါမှာဘလိုပဲရှုကံနေပေါ်လာသည်ဖြစ်စေရုပ်ပေါ်ရင်လည်းရုပ်တရားကလေးကိုရှုနာတရားကလေးနာပေါ်လာရင်လည်းနာတရားကလေးကိုရှုပေါ်လာတဲ့များရှုကံတရားကလေးတွေကိုစိုက်ကနေစိုက်ကနေစိုက်ကနေကြည့်လို့ရသွားပြီဘယ်ရှုကံတရားပဲပေါ်လာတဲ့များဖြစ်ပြအဲယုတ်တရားကလည်းဖြစ်ပြက်ဒုက္ခသစ္စာနတ်တရားကလည်းဖြစ်ပြက်ဒုက္ခသစ္စာဒုက္ခသစ္စာတွေကြီးပဲဒဓာသစ္စာတွေမြင်လာတဲ့အခါကျတော့ဉာဏ်ကလေးတွေမထက်ဘူးလားထက်အဲဒီတော့ထက်တဲ့အခါကျတော့တစ်ခါတစ်ခါဘလို့ဖြစ်တတ်တယ်လဲဆိုရင်တဲ့မိမိသွားနေတဲ့လမ်းကြောင်းတဲ့ဉာဏ်ကရှေ့ကိုပြေးပြေးနေတတ်တယ်ဟုတ်တယ်မဟုတ်လားမိမိသွားနေတဲ့လမ်းကြောင်းတဲ့ဉာဏ်ကရှေ့ကိုမပြေးဘူးလားပြေးနေလားတကယ်တော့ရှုရမှာကအရှုကပေါ်မှာအရှုဉာဏ်နဲ့ကြည့်သဘာဝကလေဘလို့တယ်လေအရှုခံပေါ်ရင်အရှုဉာဏ်နဲ့ကြည့်ဒီလိုမလားအရှုခံကရုပ်ဖြစ်ရင်အဲ့ဒီရုပ်ကိုမြင်ကြည့်အရှုခံရုပ်ကဖြစ်ပြရှုတဲ့ဉာဏ်ကမဲ့ဒီလိုသားရမှာမလားအရှုခံတရားကလေးမပေါ်ခင်မှာမဲ့ကကြုံနေပေါ်ထားလို့ရလားမရဘူးနော်အရှုခံတရားကလေးပေါ်လာတဲ့အချိန်မှာသူ့ကိုကြည့်လိုက်ကြည့်လိုက်တဲ့အခါမှာတခြားတွေမှလားဖြစ်ပြတွေမှလားအရှုခံကဖြစ်ပြရှုတဲ့ညာကအရှုခံဖြစ်ပြက်ကဗာတိစ္စာရှုတဲ့ညာကဗာတိစ္စာဖြစ်ပြက်နဲ့မဲ့ဖြစ်ပြက်နဲ့မဲ့ဖြစ်ပြက်နဲ့မဲ့ဒီလိုဟာချက်ညီညီသွားရမှာမို့လားသို့တော့ညာကလေးကတိတ်ကိုအစောရောက်လာတဲ့အခါကျတော့တိတ်ကိုထက်မြက်လာတဲ့အခါကျတော့တိတ်ကိုဒီပတိတက်လာတဲ့အခါကျတော့အရှုခံတရားနဲ့ကြောပြီးတော့ပုံဖော်ပြီးတော့ကြည်တတ်တာမျိုးလေးဖြစ်လာတတ်တယ်တဲ့ဟုတ်တယ်မို့လားအရှုခံကဆိုကြပါစို့ယောသဘောတရားကလေးပေါ်တယ်ဒါပေမဲ့မိမိရဲ့စိတ်ထဲမှာရုပ်နဲ့မကဘူးရုပ်နဲ့လားတွဲပြီးတော့မြင်နေတာမျိုးမပြေလားဖြစ်လာတာလားအရှုခံတရားကနတ်တရားကလေးပေါ်လာတယ်နတ်တရားဆိုတာလည်းရုပ်နဲ့ကင်းရလားရုပ်နဲ့မကင်းဘူးအဲဒီရုပ်တရားနတ်တရားကလေးပေါ်လာတာကိုအရှုခံအရှုညာတရားကနေပြီးတော့ရုပ်နဲ့လားတွဲပြီးတော့မြင်တာမျိုးအဲဒီလိုလေးတွေကမပြေလားဖြစ်လာတာလားအဲဒီလိုဖြစ်လာတဲ့အခါကျတော့နော်ပေါ်လာတဲ့ရုပ်တရားပေါ်လာတဲ့နတ်တရားထင်ရှားတဲ့ရုပ်တရားထင်ရှားတဲ့နတ်တရားအဲ့ဒီယုတ်တရားနတ်တရားကိုဉာဏ်နဲ့ကြည့်လိုက်တဲ့အခါကျတော့မှယုတ်တရားနတ်တရားကဖြစ်ပြရှုတဲ့ညာကမဲ့ဒီလိုတွဲသွားရမယ်အစ မပေါ်လာသေးတဲ့ယုံနာတွေအာယုံပြုတ်ပြီးတော့စိတ်ကုန်းနဲ့မှန်းပြီးတော့နော်မပေါ်လာသေးတဲ့ယုံနာတွေကိုဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်အဲ့ဒါလိုကြုံပြီးတော့ရှုနေမယ်ဆိုရင်ဉာဏ်ဒီအဆုံးမရောက်ဘူးလားရောက်ပါလားတကယ်ရှိတာကိုရှုရရောက်တာလားတကယ်မရှိတာကိုရှုရရောက်တာလားတကယ်မရှိတာရှုရရောက်တယ်ဆိုရင်တကယ်မရှိတဲ့တရားတိချလားပညာလားပညာကိုရှုရမရောက်ဘူးလားရောက်သွားလားအဲ့လိုဆိုလမ်းကြောင်းမလွဲဘူးလားလွဲသွားလားလဲသွားတာပေါ့နော်ဥပမာပြမော်တော်ကားများအချိန်နဲ့မောင်းတဲ့အခါတော့ရှင်းလုံပြီးတော့လမ်းပြီးကြောင်တဲ့ထိုးကြသွားတယ်လို့မျိုးပေါ့နော်အဲဒီတော့ပဲညာတရားကသိကိုရှင်းကောင်းလာတဲ့အခါကျတော့အရှုခံတရားတွေပုံပြီးတော့စိတ်ကိုယ်ထဲမှာပုံဖော်ပြီးတော့တကယ်မရှိတာကိုတကယ်ရှိလို့ပြီးတော့ရှုနေတာမျိုးလည်းရှိတတ်ပါတယ်တဲ့ဟုတ်တယ်မို့လားအဲဒီတော့ဖြစ်လာပြီဆိုရင်ဘုန်းကြီးပရိသတ်တွေကဘာလို့မလဲတတိတရားလေးနဲ့ထိပ်ပြီးတတိတရားလေးနဲ့ထိပ်ပြီးတော့ဒီညာကိုပြန်လျှော့နော်ညာပြန်လျှောက်ပြီးတော့တစ်ဖက်ကတတ္တတရားကလေးပြန်မြင့်တင်ပေးတရားတရားဆိုတာကဘာပြောတာလဲလို့မေးတော့မြန်မာလိုလောလောနဲ့ပြောရင်တော့ယုံကြည်မှုလေးပေါ့လေဟုတ်တယ်မလားဘာကိုယုံကြည်တယ်လဲမေးလို့ရှိရင်ဘုရားကိုယုံကြည်တယ်တရားကိုယုံကြည်တယ်သံဃာကိုယုံကြည်တယ်ကံနဲ့ကံရဲ့အကျိုးကိုယုံကြည်တယ်ပြိစမလောကဓမ္မလောကရှိတာကိုယုံကြည်တယ်ယုံကြည်မှုတရား၅မျိုးဒါပေမဲ့ဒီအချိန်အခါမှာ၅မျိုးလုံးကိုမစင်စားတော့နဲ့တရားအပေါ်မှာယုံကြည်မှုဘာလို့ယုံကြည်ရမှာလဲတရားအပေါ်မှာယုံကြည်မှုဒီလိုမလားအဲဒါဖြစ်ပြနေမယ်ဖြစ်ပြနေမယ်ကြိုက်ထားမယ်ဆိုလို့ရှိရင်ဒီလုပ်ငန်းစဉ်တွေမှားသောလုပ်ငန်းစဉ်လားမှန်သောလုပ်ငန်းစဉ်လားကြိုပြီးတော့ကြည့်နေကြလို့လားဘာမှကြိုတွင်းနေကြလဲမလို့ဘူးကြိုကြည့်နေကြလဲမလို့ဘူးစိတ်ကုနဲ့ပုံဖော်ကြည့်နေကြလဲမလို့ဘူးစိတ်ကိုသိပြီးတော့ဆန္ဒစောနေဖို့လိုပါမလားဒီတရားအပေါ်မှာတကယ်ယုံကြည်မှုဆိုတဲ့တရားတရားကလေးမြင့်တင်ပြလိုက်မယ်ဆိုရင်ဟိုဘက်ကဉာဏ်ဆိုတဲ့အတိကလေးကလည်းပဲအပြံမရောဘူးလားရောဘလို့နဲ့ထိမ့်ပြတာလဲတရားတရားနဲ့ထိမ့်ပြဘလို့နဲ့ထိမ့်ပြတော့အဲတရားတရားလေးနဲ့ထိမ့်ပြတဲ့အခါကျတော့လုံမိမိလုံနေတဲ့လုပ်ငန်းအပေါ်မှာဘာမှလည်းဆန္ဒစောစရာမလိုဘူးဘာမှလည်းဝေဖန်စရာမလိုဘူးဘာမှလည်းတန်တရားဖြစ်စရာမလိုဘူးဒီလုပ်ငန်းစဉ်တိုင်းသွားရင်ဒီကျိုးသည်မရဘဲနေမှလားရမှလားတရားကိုတရားကဆောင်ပြီးတော့အကျိုးတစ်ခုရမှာပဲဒီလိုမဟုတ်လားမိမိလုံးနေတဲ့တရားသည်တရားလုံးလားတရားလုံးလားမိမိလုံးနေတဲ့လုံးသည်တရားလုံးတရားလုံးလုံးတဲ့ဖြစ်တာလုံးနေတာဖြစ်တဲ့အတွက်တရားကဆောင်ပြီးတော့မညာဖွညာဆိုတဲ့အကျိုးတွေမရနိုင်ဘူးလားရနိုင်အဲ့ဒီလိုဒီအကျိုးကိုဒီအကြောင်းကိုလုံးရင်ဒီအကျိုးရမှာပဲဆိုတဲ့တရားအပေါ်မှာယုံကြည်တဲ့သရာတရားကလေးမြင့်တင်ပေးလိုက်မယ်ဆိုရင်ပညာတရားကရှေ့ကိုလုံလောက်ကဲကဲသွားတော့သွားပါတော့မလားမသွားတော့ဘူးနော်အဲဒီလိုဆိုတော့ဒါနဲ့ပညာမညီဘူးလားညီသွားလားအဲဒီလိုညီသွားတဲ့အခါကျတော့အဲယုတ်တရားကလေးပုံမှန်ယုတ်တရားကိုဖြစ်ဖြစ်ရှုနတ်တရားကလေးပုံမှန်နတ်တရားကိုဖြစ်ဖြစ်ရှုယုတ်တရားကဖြစ်ဖြစ်ရှုတဲ့ညာကမဲ့နတ်တရားကဖြစ်ဖြစ်ရှုတဲ့ညာကမဲ့ဖြစ်ဖြစ်ကဘာတိစ္ဆာရှုတဲ့ညာကဘာတိစ္ဆာမေကတိစ္ဆာဒီလိုမလားအရှုကံနဲ့ရှုညာလေးဟာကျညီညီကိုင်းညီသွားမယ်ဆိုလို့ရှိရင်တဲ့ဝိပဿနာလမ်းကြောင်းဘောကနေတခြားဘေးကိုရောက်သွားသေးလားမရောက်နိုင်တော့ပါဘူးတဲ့နော်အဲ့ဒီလိုဖြစ်အောင်အလေကောင်းကဘလို့နဲ့ထိမ့်ပြရမှာလဲတတိနဲ့ထိမ့်ပြီးဒီလိုမဟုတ်လားအေးတခါတခါကြတော့တဲ့သရတရားကလေးကသိကုန်လွန်ခဲ့လာတတ်တာမျိုးလည်းပဲမရှိဘူးလားရှိဘလို့လွန်ခဲ့လာတတ်တယ်လဲဆိုရင်မိမိတို့ကနေပြီးတော့ရှုရင်ဖြစ်ပြနေမယ်ဖြစ်ပြနေမယ်အရှုကနဲ့ရှုညာအဲ့ဒီလိုကြီးနေတဲ့အခါကြတော့စိတ်ကလေးကဒါဒီလာပြီးသမာဓိလေးကဒါဖြစ်လာပြီးဉာဏ်လေးကဒါထင်မြင်လာပြီးအဲ့လိုထက်မြက်လာတဲ့အခါမှာစိတ်ထက်မှာတိတ်ကိုကျဉ်းတတ်လာတယ်နော်ကျဉ်းတတ်ပြီးတော့သဘောကျနေတတ်မှုတွေပီတိတရားကလေးတွေပတ္တိတို့ပီတိတို့ဒုက္ခတို့အစသည်ဖြင့်စိတ်ထက်မှာကျဉ်းတတ်မှုတွေများကြီးဖြစ်လာတဲ့အခါကျတော့အဲ့ဒီအပေါ်မှာပဲနော်တရားတရားကလေးကနေပြီးတော့အားကောင်းလာတယ်ပညာတရားရဲ့ရှင်မမှုလေးကအားနေလာတဲ့အခါမှာဘယ်လိုဖြစ်လာသလဲအော်ဟောဒီပီတိတရားကလေးတွေတကယ်ကိုပဲမဲ့ဆိုတဲ့အငင်းတက်ကလေးရတဲ့နဲ့တူတယ်ဆိုတော့အမြင်မှားမှုလေးတွေမဖြစ်ဘူးလားဖြစ်ကြတရားတရားကလေးကလုံခဲသွားတာနော်ဘယ်ပေါ်မှာတရားကျင့်မှုအားကောင်းသွားလို့လဲတရားအပေါ်မှာယုံကျင့်မှုအားကောင်းသွားတယ်ပီတိတရားလေးတွေဖြစ်လာတယ်ပတ္တိတွေဖြစ်လာတယ်ဒုက္ခတွေဖြစ်လာတယ်စိတ်ထဲမှာငြိမ်းချလာတယ်ငြိမ်းအေးလာတယ်အဲ့ဒီငြိမ်းအေးလာတဲ့ငြိမ်းအေးလာတာလေးတွေဖြစ်လာတဲ့အခါကျတော့အဲ့ဒီတရားအပေါ်မှာယုံကျင့်မှုလေးတွေလုံခဲ့ပြီးအဟောရလေးကမဲနဲ့တူတယ်ဟောရလေးကဖွင့်နဲ့တူတယ်ဧကန္တကမကြပြီနဲ့တူတယ်စသဖြင့်ပေါ့နော်အဲ့ဒီတွင်လေးတွေဝင်ပြီးတော့အဲ့ဒီပုံမှာတာယာတ္တမနေတဲ့နိကန်လေးတွေမပေါ်ဘူးလားပေါ့ နိဂာနေဝရာတခြားလားတဏှာလားအဲ့ဒီတဏှာလေးတွေဒီတခြားကြောင့်ဖြစ်လာတာလားတတ္တာလုံကဲလို့ဖြစ်လာတာလားအေးတရားလုံတော့တဏှာကြောင့်ဒီသဘောလေးမဟုတ်လားအဲ့ဒီလိုဖြစ်လာပြီဆိုလို့ရှိရင်ဖောင်းတော်ပရိသတ်တွေကစေတဲ့မှာမှားလိုက်တော့ဖြစ်ပြနေမဲ့ကန့်ညင်မှုမရှိတော့ဘူးဟုတ်တယ်မဟုတ်လားဖြစ်ပြနေမဲ့မတိုက်လို့သာလေတဏှာဝင်ခွင့်ရလာတာမဟုတ်လားဖြစ်ပြနေမဲ့သာကန့်နေမဲ့ဆိုတဏှာဝင်ခွင့်ရပါမလားအဲ့ဒီတော့တတိတရားကလေးနဲ့ទីပေးလိုက်ဒီလေးပြတဲ့အခါကျတော့ဘာပြလောရမလဲပညာဆိုတဲ့ဉာဏ်ကိုပြန်ပြစ်တင်ပေးလိုက်ဖြစ်ပြတဲ့မကဲဟောပြန်စူးစမ်းပေးလိုက်ဟုတ်တယ်မလားသရတရားကလေးပေါ်လိုက်သရတရားကိုဖြစ်ပြရှုပိဋိစိတ်ကလေးပေါ်လိုက်ပိဋိစိတ်ကိုဖြစ်ပြရှုပတ္တိစိတ်ကလေးပေါ်လိုက်ပတ္တိစိတ်ကိုဖြစ်ပြရှုအတုကိုတာယတမနှစ်သက်တဲ့တဏှာဆိုတဲ့သဘောတရားကလေးနိကန်နေဆိုတဲ့သဘောတရားကလေးဓမ္မရာဂဆိုတဲ့နန္ဒီရာဂတရားကလေးအဲ့ဒီတရားကလေးပေါ်လာရင်အဲ့ဒီတရားကိုဘာလို့မလဲဖြစ်ပြရှုပါနေရှုမလဲညာနေရှုအဲ့ဒီတရားကလေးကဖြစ်ပြညာကမဲ့ဖြစ်ပြကဗာသိစ္စရှုတဲ့ညာကဗာသိစ္စဟောဝိပဿနာလမ်းကြောင်းမှာပြန်ပြဘူးလားရောက်ပါတရားနဲ့ပညာပြန်မညီဘူးလားညီသွားလားဘယ်လိုနဲ့ညီပေးရမှာလဲတတိနဲ့ညီပေးဒီလိုမလားကျန်တော့တခါကျတော့ဝိရိယနဲ့သမာဓိတဲ့ဒါကတော့လွယ်ပါတယ်နော်ဝိရိယတရားလုံခဲ့လာတယ်ဆိုတဲ့အခါကျတော့သမာဓိကမလိုက်နိုင်ဘူးဆိုကြပါစို့အဲ့ဒါသမားတွေကမလိုက်နိုင်တဲ့အခါတော့ဝိရိယတရားတွေလုံးကခေါင်းတွေပူထူပြီးတော့စိတ်တွေမောစိတ်တွေပင်ပန်းတခါတည်းချွေးတွေပါတွေပြန်အဲ့ဒါဖြစ်လာတဲ့အခါကျတော့တည်ငြိမ်မှုတွေမရတော့ဘူးစိတ်တွေပြန်လွင်လာတယ်နော်အဲ့ဒါလိုပြန်လွင်လာလေသမားတွေကအာနယ်သွားလေစိတ်တွေပြန်လွင်လာလေသမားတွေအာနယ်သွားလေအဲ့ဒါလိုဖြစ်လာတဲ့အခါကျတော့ဘုန်းကြီးတို့ပရိသတ်တွေကဘာပြန်လျှော့ရမလဲဝိရိယပြန်လျှော့ဒါတခြားကြောင့်ဖြစ်တာလားဝိရိယလုံးကလည်းဖြစ်တာလားမရင်ဖဲနဲ့မစားဖဲနဲ့တခါတဲ့မိမိလုံးလေးနဲ့လောကအပေါ်မှာတိတ်ကိုအားစားရပြီးတော့လောဘများလာတဲ့အခါကျတော့တမာရီကမလိုက်နိုင်ဘူးဆိုတိတ်ကိုမောလာတယ်တိတ်ကိုပင်ပန်းလာတယ်ခေါင်းတွေဘာတွေပူပြီးတော့စိတ်တွေပြန်လည်လာအဲဒီလိုပြန်လည်လာတဲ့အခါကျတော့တဲ့မလိုလားအပ်တဲ့ပင်ပန်းမှုတွေဖြစ်လာပါတယ်အဲဒီလိုဖြစ်လာတဲ့အခါမှာတတိကလေးနဲ့သိပြလိုက်တဲ့အခါကျတော့တမာရီလေးပြန်မြင့်နော်ဘာလို့ပြန်ရမှာလဲတမာရီလေးပြန်မြင့်တမာရီလေးပြန်မြင်တဲ့အခါကျတော့လောအပ်လာလို့ရှိရင်ဝင်လေတော့လေးပြန်မှတ်ဝင်လေတော့လေးပြန်မှတ်တဲ့အခါကျတော့ဝင်လေသည်ထွက်လေသည်ဝင်လေသည်ထွက်လေသည်တမာရီလေးပြန်အားကောင်းလာတဲ့အခါကျတော့မှရှုလိုက်တဲ့အခါကျတော့ဝရိယနဲ့တမာရီပြန်ညီသွားမယ်ဆိုစိတ်ကလေးတိတိငြိမ်ငြိမ်နဲ့မရှုနိုင်ဘူးလားရှုနိုင်။ဘာညီသွားလို့လဲ။ဝရိယနဲ့တမာရီညီသွားလို့ဟုတ်တယ်မဟုတ်လား။အဲ့ဒါလို့ညီအောင်လဲဘယ်လိုနဲ့ညီပေးရမှာလဲ။အဲသတိနဲ့ညီပေး။နော်။ကြက်ကြက်ကြကြတော့ဒီချက်တွေယောဂီများဆိုရင်တဲ့တမာရိကသိအားကောင်းလာတယ်ဝိရိယကမလိုက်ဘူးဘာဖြစ်လို့မလိုက်တယ်လဲဆိုတော့စိတ်ကိုရှော့ချထားတာကိုဒီလိုမလားစိတ်ကိုရှော့ချပြီးတော့တမာရိရအောင်ကြိုးစားတဲ့အခါကျတော့တမာရိကတော့မရဘူးလားရဒါမျိုးဝိရိယကရော့သွားတဲ့အခါကျတော့ပြင်းလာတယ်အိတ်ချင်လာတယ်ထိုင်ပိုင်းလာတယ်အမထူပါဘူးလေတခါလာလဲဖြစ်ဖြစ်တခါလာလဲဖြစ်ဖြစ်ဘာမှမထူပါဘူးဆက်ရှုကျင်တဲ့စိတ်တွေမပြောင်းဘူးလားပြောင်းပါရော့သွားလို့လေပါလွန်ခဲ့သွားလို့လေအဲသမားတွေလွန်ခဲ့သွားလို့နော်အဲ့ဒီလိုဖြစ်ဘုန်းကြီးပရိသတ်တွေဘာလို့ပြရမလဲဝရိယပြန်မြင့်ဘာလို့ပြရမလဲအဲ့ဒီလိုဝရိယလေးပြန်မြင့်လိုက်တဲ့အခါကျတော့ဝရိယနဲ့သမားတွေပြန်ပြီးတော့ညီသွားလို့ရှိရင်ဩဝိပဿနာညာလေးတွေပြန်မဖြစ်ဘူးလားဖြစ်လာလားအဲ့ဒီလိုသမားတွေနဲ့ဝရိယကိုလည်းပဲတဲ့ဟိုဘက်ဒီဘက်စုံမရအောင်ဘာလို့ပြရမလဲဘယ်လိုနဲ့ညှိပေးရမလဲတတိနဲ့ညှိပေးဒီတော့တတိနဲ့ညှိပေးရမယ်တရားအားလုံးပေါင်းဗဏ္ဍမျိုးနဲ့၄မျိုးနံပါတ်၄အတွက်ကဘယ်လိုနဲ့ဘယ်လိုပါလဲတတ္တာနဲ့ပညာနံပါတ်၄အတွက်ကဘယ်လိုနဲ့ဘယ်လိုပါလဲဝရိယနဲ့သမာဓိအလယ်ကောင်ကဘယ်လိုနဲ့ညှိပေးမလဲအားလုံးပေါင်းလိုက်တော့အဲ့ဒီ၅မျိုးလုံးညှိသွားတာကိုအိန္ဒိရေညှိတယ်လို့ခေါ်တယ်ဟုတ်တယ်မဟုတ်လားအဲ့ဒီလိုအိန္ဒိရေ၅မျိုးညှိသွားပြီဆိုရင်လည်းဘုန်းတော်ပရိသတ်တွေစိတ်ကိုယ်ထဲမှာမှားလိုက်တော့အားကောင်းသွားပြီဝိပဿနာဉာဏ်လေးတွေအာမကောင်းဘူးလားအာကောင်းသွားလားအာကောင်းသွားရင်အလိုလိုဘိုးထိုက်သွားပြီနော်အလိုလိုဘာဖြစ်သွားလဲဒီတော့တတ္တာအိန္ဒိရေလေးကနေပြီးတော့တတ္တာဘိုးဖြစ်သွားပြီဆိုလိုရင်းကနော်ဝရိယအိန္ဒိရေလေးကနေဘာဖြစ်သွားလဲဝရိယဘိုးဖြစ်သွားပြီတတိအိန္ဒိရေလေးကနေတတိဘိုးဖြစ်သွားပြီသမာဓိအိန္ဒိရေလေးကနေသမာဓိဘိုးဖြစ်သွားပြီပညာအိန္ဒိရေလေးကနေပညာဘိုးဖြစ်သွားပြီအိန္ဒိရေ၅ပါးဘုံ၅ပါးမညီဘူးလားညီသွားလားဟုတ်ပြီအလုံးဝအားရှိစရာကောင်းသွားပြီဉာဏ်တွေကလည်းသိရင်လာပြီအထက်မဲ့တဲ့အထက်ဝိပဿနာအထက်ဉာဏ်တွေရောက်လာပြီဟုတ်တယ်မလား အဲဒီလိုရောက်လာတဲ့အခါကျတော့ဒီအချိန်မှာဘာလို့ရမလဲတတိနဲ့ပညာဘာလို့မရမလဲတတိနဲ့ပညာဟန်ချက်ညီညီနဲ့သွားနေပေါ့ဟုတ်တယ်မဟုတ်လားတတိဆိုပေမဲ့လို့လဲဘုန်းတော်ပြိဋ္ဌတ်ဒီတတိတစ်ပါးနဲ့ယူရမလားတမာရိမက္ခင်သုံးပါးယူရမလားတမာရိမက္ခင်သုံးပါးယူနော်မြတ်စွာဘုရားကတတိကိုကိုစားပြုပြောပြမယ်လို့လဲပဲတကယ်ယူရမှာဘယ်နှပါးလဲသုံးပါးဘယ်လိုတွေပါလဲတမာဝါယာမရဲ့တမာတတိရဲ့တမာသမာတိဘယ်နှပါးလဲတော့အဲ့ဒီသုံးပါးထဲမှာဒီနေရာမှာဘလူကအားကောင်းနေတော့တတိကအားကောင်းတယ်ဟုတ်တယ်မဟုတ်လားဒီတော့တတိတရားကလေးကလည်းကောင်းကထိမ့်မိထားတဲ့အခါကျတော့အင်းဒီလေးတွေညီလာပြီတတိလေးတွေအားကောင်းလာပြီအဲ့ဒီလိုအားကောင်းလာတဲ့အခါကျတော့တတိတရားကလေးကိုဒီကထားပြီးတော့ရှုပေးပါမှတ်ပေးပါအဲ့ဒီလိုရှုပေးမှတ်ပေးရင်အဲ့ဒီတတိတရားသိပဲလေနဲ့နော်တတိတာဘုဇင်ကဆိုတဲ့နာမည်လေးမရဘူးလားရပါတာဘုဇင်ကဆိုတာဘာပြောတာလဲမေးတော့လောကုတ္တရာမိညာဖွညာရဖို့ရန်အတွက်မှန်ကန်သောအသိကလေးတစ်ခုမှန်ကန်သောလက်စင်ကလေးတစ်ခုမပြောလားဖြစ်သွားလားပါတယ်လေလောကုတ္တရာမိညာရဖို့ရန်အတွက်မှန်ကန်သောလက်စင်ကလေးတစ်ခုနော်တန်ကိုမှန်ကန်သောလို့အလိုတကူဘာသာပြန်လိုက်ပါလေဟုတ်တယ်မလားဘုဇင်ကားကိုလည်းပဲအလိုတကူပြောလိုက်တာလက်စင်ဘယ်ကိုရောက်တဲ့လက်စင်လဲမိညာဖွညာစီရောက်ချောင်းလက်စင်ဒါဘုန်းကြီးတို့မြန်မာလို့အလွယ်တကူဘာသာပြန်လိုက်တာနော်ဒါအဲ့ဒီတော့တတိဆိုတဲ့လမ်းစဉ်ကလေးတခုမပိုင်ဘူးလားပိုင်သွားလားဘယ်ကိုရောက်မဲ့လမ်းစဉ်လဲမဲညာဖွညာကိုရောက်မဲ့လမ်းစဉ်နံပါတ်၁ပါတယ်လေတတိအဲ့ဒီတတိတရားကလေးနဲ့ပေါင်းပြီးတော့တမာရီတွေလည်းဖြစ်လာတယ်ဝိရိယတွေလည်းဖြစ်လာတယ်တမာရီမခင်သောမှာညီများဖြစ်လာတဲ့အခါကျတော့ဟောပညာမခင်လေးလည်းမကိန်းဘူးလားကိန်းလားကိန်းတာကတော့စောစောကလေးကကိန်းနေတာပေါ့လေနော်အားမကောင်းဘူးလားအားကောင်းလားမညာဘုံညာရဖို့ရတဲ့အဆင်းနဲ့မပြေဘူးလားဖြစ်ညာအားတွေအထက်ညာဘက်မရောက်ဘူးလားရောက်အဲ့ဒီလိုရောက်လာတဲ့အခါကျတော့အဲ့ဒီညာကလေးကလည်းပဲတဲ့မညာဘုံညာရဖို့ရတဲ့လမ်းစဉ်ကလေးတခုလမ်းကြောင်းကလေးတခုမပြေဘူးလားဖြစ်လာလားအဲ့ဒီလိုဆိုတော့နာမည်ပေးလိုက်ဘယ်လိုလဲလဲသံဓမ္မဝိသယတံဘုစင်ဘာလဲဓမ္မဝိသယဆိုတာကပညာဓမ္မဝိသယဆိုတာကပညာတန်ဆိုတာကမှတ်ကံသောဘုဇင်ကဆိုတာကလမ်းစဉ်ဟုတ်တယ်မလားဓမ္မဝိသယသံဘုဇင်မညာဘုညာရဖို့ရတဲ့မှတ်ကံသောလမ်းကြောင်းလေးတစ်ခုခိုင်ခိုင်မာမာဖြစ်သွားပြီဘယ်နှခုဖြစ်သွားလဲနှခုဖြစ်သွားပြီနံပါတ်၁ကဘာလဲတတိဆိုတဲ့လမ်းကြောင်းလေးတစ်ခုနံပါတ်၂ကဓမ္မဝိသယဆိုတဲ့လမ်းကြောင်းလေးတစ်ခုခိုင်ခိုင်မာမာမဖြစ်ဘူးလားဖြစ်သွားလားဖြစ်သွားပြီအဲ့ဒီလမ်းကြောင်းလေးနဲ့ကိုခိုင်ခိုင်မာမာခိုင်ခိုင်မာမာဖြစ်သွားပြီဆိုတဲ့အခါကျတော့တတိယကိုစားကတမာရိမက္ခင်၃ပါးပညာရဲ့ကိုစားကပညာမက္ခင်၄ပါးအားလုံးပေါင်းလိုက်တော့လောကီမက္ခင်ဘယ်နှပါးလဲလောကီမက္ခင်၅ပါးဒီလိုပဲလည်းတခြားလားဝိပဿနာမက္ခင်လားဝိပဿနာမက္ခင်၅ပါးနော်ကာရကမက္ခင်၅ပါးအပြည့်စုံညီပြီးတော့အားကောင်းလာတဲ့အခါကျတော့အေးအဲ့ဒီမှာကြိုးစားအထောက်မှုဆိုတဲ့ဝိရိယတရားကလေးကလည်းပဲလမ်းကြောင်းဆိုတဲ့စဉ်းနဲ့မှာမွေးမလားဝင်သွားလားဝင်သွားတော့နံပါတ်3တံဘုဇင်ကဘယ်လိုလဲလဲဝရိယတံဘုဇင်နံပါတ်1ကတတိတံဘုဇင်နံပါတ်2ကသမာဝိသယတံဘုဇင်နံပါတ်3ကဝရိယတံဘုဇင်ဒီလိုဖြစ်လာတာကိုဟုတ်တယ်မို့လားအဲ့ဒီ3မျိုးခိုင်မှဖြစ်လာပြီဆိုတဲ့အခါကျတော့အရှုကံနဲ့အရှုညာအရှုကံနဲ့အရှုညာသိကောအာကောင်းလာပြီဆိုရင်စိတ်ထဲမှာကြင်နှံ့မှုလေးတွေမပြေဘူးလားဖြစ်ဒီချိန်ကျတော့တဏှာသဘောမပေါ်တော့ဘူးနော်တခြားနဲ့ကျင်းနဲ့နေတာလားပီတိနဲ့ကျင်းနဲ့နေတာလားအဲပီတိနဲ့ကျင်းနဲ့နေတဲ့အခါကျတော့ပီတိတံမောစင်လည်းမပြေဘူးလားဖြစ်လားအဲပီတိကလေးဖြစ်လာတဲ့အခါကျတော့ငြိမ်းအေးမှုလည်းမပြေဘူးလားဖြစ်လားစိတ်ထဲမှာငြိမ်းအေးလာပြီတိတ်ကိုငြိမ်းအေးလာတာတိတ်ကိုငြိမ်းညံ့လာတာနော်လောကတရားမဲ့မရသေးပေမဲ့လို့လည်းပဲလောကတရားမဲ့ရလို့နေပါလောက်စိတ်ထဲမှာမငြိမ်းအေးဘူးလားငြိမ်းအေးလာလားအဲဒီလိုငြိမ်းအေးလာတဲ့အခါကျတော့နံပါတ်5ပါတယ်လေပတ္တိတံမောစင်မောစင်ဘယ်လိုမျိုးရှိသွားလဲနံပါတ်1ကတတိတံဘုဇင်နံပါတ်2ကသမာဝိသယတံဘုဇင်နံပါတ်3ကဝရိယတံဘုဇင်နံပါတ်4ကပိဋိတံဘုဇင်နံပါတ်5ကပတ္တိတံဘုဇင်ဘယ်နှပါးရှိပါလဲအဲဒီလို5ပါးပြည့်စုံလာပြီဆိုတဲ့အခါကျတော့လောကုတ္တရာမေလောကုတ္တရာဖို့ရဖို့ရန်အတွက်မသိကြဘူးလားသိကြနေလမ်းကြောင်းဘယ်နှမျိုးခိုင်ခိုင်မာမာဖြစ်သွားလဲ5မျိုးခိုင်ခိုင်မာမာဖြစ်သွားပြီဒီလိုမလားအဲ့ဒီတော့ဖြစ်သွားတဲ့အခါကျတော့မိမိကဒီတိုင်းနေရမှာလားအရှုကံလေးအပေါ်မှာစိုက်စိုက်ပြီးတော့ကြည့်ပေးရမှာလား ခါရနဲ့ပေါ်ပြီးတော့စိုက်စိုက်ပြီးတော့ကြည့်ပေးအရှုကံလေးပြလာလိုက်စိုက်ပြီးတော့ကြည့်လိုက်စိုက်ပြီးတော့ကြည့်လိုက်စိုက်ကြည့်တိုင်းကြည့်တိုင်းကြည့်တိုင်းအရှုကံတရားတွေမလားဖြစ်ပြတွေမလားဖြစ်ပြဆိုတာတော့မှဘုန်းတော်ပရိသတ်တွေကြည့်တကယ်တမ်းကြတော့နော်ဒီနေရာရောက်လာပြီဆိုတဲ့အခါကျတော့တကယ်တွေးရတာကဖြစ်သဘောလဲမဟုတ်တော့ဘူးပြသဘောလဲမဟုတ်တော့ဘူးနော်တကယ်တွေးရတာဖြစ်သဘောဟုတ်သေးလားပြသဘောကဟုတ်သေးလားဖြစ်သဘောလဲမဟုတ်တော့ဘူးပြသဘောလဲမဟုတ်တော့ဘူးနော်တော်ရအရင်နမိတ်လက္ခဏာလေးတွေပဲတွေးလိုက်ရတာပါတဲ့ဟုတ်တယ်မဟုတ်လားအဲ့ဒီအရင်နမိတ်လက္ခဏာလေးတွေကဘာတွေလဲဆိုလို့ရှိရင်နံပါတ်1ကအနေစာဆိုတဲ့လက္ခဏာနံပါတ်1ကဘာတွေလဲအပြတ်ပါပြီဆိုတဲ့အခါကျတော့သူကဘာလက္ခဏာလေးပြပြီးပြသွားတာလဲအနေစာလက္ခဏာလေးပြပြီးပြသွားတာဒီလိုမဟုတ်လားအဲ့ဒီတော့အနေစာဖြစ်ပြတွေးလိုက်တာလားအနေစာလက္ခဏာလေးတွေးလိုက်တာအဲအနေစာလက္ခဏာလေးရဲ့နောက်တစ်ခုကဘာလဲဒုက္ခလက္ခဏာလေးရဲ့နောက်တစ်ခုကအနတ္တလက္ခဏာလေးရဲ့လက္ခဏာမနှမျိုးတွေ့လိုက်တော့လွန်လွယ်ပြောလိုက်တော့ဖြစ်ပြပေါ့ဟုတ်တယ်မလားတကယ်တမ်းတွေ့လိုက်ရတာကဘာလဲလဲအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာစောစောလုံးကကြိက္ခာစာလုံးကဖြစ်တာတွေ့တယ်လို့လည်းထင်တယ်ပြက်တာတွေ့တယ်လို့လည်းထင်တယ်ဖြစ်တာပြက်တာတွေ့တယ်လို့လည်းမတင်မလားထင်လားတကယ်တမ်းညာရင်းလာတဲ့အခါကျတော့ဘုန်းတော်ပရိသတ်တွေဖြစ်တာတွေးပင်မဲ့လို့လည်းပဲဖြစ်တာတွေးတယ်လို့ထင်မိထင်ကြတော့လည်းပဲတကယ်တမ်းကျတော့ဖြစ်တာတွေးတာမဟုတ်ဘူး။ဘာဖြစ်လို့လဲမေးတော့ရှုကံတရားလေးဖြစ်နေတုန်းမှအရှုဉာဏ်တရားသည်ပေါ်ခွင့်ရရလား။ဘာဖြစ်လို့လဲအရှုကံဆိုတဲ့စိတ်နဲ့အရှုဉာဏ်ဆိုတဲ့စိတ်နဲ့ဒီနှစ်ခုဒီပြန်နဲ့ပေါ်ခွင့်ရှိပါမလား။ဧကစိတ်တာတမာယုတ်တာစိတ်ဒီပြန်နဲ့သောကာလမှာနှစ်ခုမပေါ်ဘူး။ရှင်းရလား။စိတ်ဒီဘာဖြစ်လဲတပည့်နဲ့လောကလာမှာတစ်ခုပေါ်လာလားတစ်ခုနဲ့ပေါ်လာလားအရှုဉာဏ်ပေါ်တဲ့အချိန်မှာရှုဉာဏ်ပေါ်ပြီလားအရှုဉာဏ်စိတ်ပေါ်တဲ့အချိန်မှာရှုဉာဏ်ရှိသေးလားဒါကြတော့သိသိမွေးသွားပြီဟုတ်တယ်မလားဝိပဿနာညာစက္ကစမှာရှုက္ကစမှာဖြစ်တာတွေ့တယ်လို့ထင်တဲ့ပုံကလည်းရှိတယ်နော်ပြက်တာတွေ့တယ်လို့ထင်တဲ့ပုံကလည်းရှိတယ်ဖြစ်ပြက်နှစ်ပါးတွေ့တယ်လို့ထင်တဲ့ပုံကလည်းမရှိဘူးလားရှိလားဖြစ်တာတွေ့တယ်လို့ထင်ပေမဲ့လည်းပြက်တာကောတပေါင်းနဲ့စင်းစားလို့မရဘူးလားရလားဘာဖြစ်လို့လဲဖြစ်တာကောကမပြက်ဖဲမပြက်မဲ့တရားလားပြက်မဲ့တရားဒါကြောင့်ဖြစ်တာကောတွေ့ခြင်းအပြင်ပြက်တာကောလည်းတဘောင်းနဲ့တွေ့ရမရဘူးလားရပြက်တဲ့ပြက်တာကောတွေ့ပြန်တော့လဲအဲ့ဒီပြက်တဲ့တရားသည်မဖြစ်ဖဲပြက်တာလားဖြစ်လာလို့ပြက်တာလားဒါကြောင့်ဖြစ်လာတာကောလည်းတဘောင်းနဲ့တွေ့ရမရဘူးလားရလားအဲ့ဒါကြောင့်ဖြစ်တာတွေ့လည်းပဲဖြစ်ပြက်တွေ့တယ်လို့ခေါ်တယ်ရှင်းရလားပြက်တာတွေ့လည်းပဲဖြစ်ပြက်တွေ့တယ်လို့ခေါ်တယ်နှစ်မျိုးလုံးတွေ့တဲ့ထင်လည်းပဲဖြစ်ပြတွေ့တယ်လို့မခေါ်ဘူးလားခေါ်လားတို့တော့တကယ်တော့ညံရင်လာတဲ့အခါကျတော့ဟာငါမြင်လိုက်တာကဖြစ်တာလည်းမဟုတ်ဘူးပြက်တာလည်းမဟုတ်ဘူးဘာတွေ့တာလဲအနိစ္စလက္ခဏာရယ်ဒုက္ခလက္ခဏာရယ်အနတ္တလက္ခဏာရယ်လက္ခဏာဘယ်လိုမျိုးတွေ့တော့ပေါင်းမျိုးတွေ့တာပါတဲ့ဒီလိုမဟုတ်လားဥပမာအပြင်စာရီထဲမှာဘယ်လိုဥပမာပေးထားသလဲဆိုတော့တောရက်မှာဆွေးကြပါစို့နော်တော်ရတော်ရပုဂ္ဂိုလ်တွေတဲ့တောရမညာအိတ်တဲ့ခါကျတော့ကြားတို့ရှင်သေးတို့ဆင်းတို့တို့ရဲ့ညာကြောက်တဲ့ခါကျတော့သစ်ပင်ပေါ်မှာလင်းစင်ထိုးပြီးတော့မအိရဘူးလားအိရအိရတယ်နော်အဲ့ဒီတော့လင်းစင်လေးထိုးသစ်ပင်ပေါ်မှာတဲကလေးဆောက်ပေါ့နော်အဲ့ဒီမှာတငယ်ချင်းတွေ၃ယောက်စုပြုံပြီးတော့အိတ်ကြအဲ့ဒီတော့အိနေတော့မှမနဲ့ဝေလီဝင်လင်းမှာတယောက်သောတငယ်ချင်းပုဂ္ဂိုလ်ကအိရကနိုးလာပါတယ်တဲ့အိရကနိုးတဲ့ခါကျတော့တို့ရဲ့တဲကလေးတဲလေးရဲ့ရှင်သစ်မယောက်ကိုလှမ်းကြည့်လိုက်တဲ့အခါမှာဆင်ကြီးတဲ့ကောင်အိနေတာတွေ့တယ်တဲ့ဟုတ်ရလားဘာအိနေတာတွေ့တော့ဆင်ကြီးတဲ့ကောင်အိနေတာတွေ့တဲ့အခါကျတော့ကြောက်အလန့်အန်းနဲ့သူ့ရဲ့တငယ်ချင်းတွေလှမ်းပြီးတော့អော်ပြီးနှိုးတာပေါ့လေဟာမင်းတို့ထားကြထားကြဟောဒီမှာဆင်ကြီးအိနေတယ်ဆိုတော့နှိုးပေမဲ့သူတို့ကချက်ချင်းမထနိုင်သေးတော့3-4မိနစ်ကြာသွားတာပေါ့လေ3-4မိနစ်ကြာတော့မျက်လုံးလေးပုတ်သားပြီးတော့ကြည့်လိုက်တဲ့အခါကျတော့ဆင်ကြီးတွေ့သေးလားမတွေ့တော့အဆင်ကြီးမတွေ့တဲ့အခါကျတော့သူတို့ကပြောတယ်မင်းပင်ပါလဲဆင်ဟာသောသောတော့ငါတွေ့တယ်။အာမင်းမဟုတ်ပါဘူးမင်းလိမ့်တာ။အာမဟုတ်ဘူးငါမလိမ့်ဘူး။ငါကိုယ်တိုင်တွေ့တာ။အညင်မဟုတ်ပါဘူးလားပေါ့။ပေါ့တယ်နော်။အဲဒီလိုညင်ပေါ်တဲ့အခါကျတော့ဆင်ကြီးကိုတွေ့လိုက်တဲ့တငယ်ချင်းကတေးသေးချာချာလေးလာကြည့်လိုက်တဲ့အခါကျတော့ဟောမြေပြင်ပေါ်မှာဆင်ကြီးအိတ်သွားတဲ့ကြောရံမတွေ့ဘူးလားတွေ့။ဆင်ကြီးအိတ်သွားတဲ့ကြောရံမြေပြင်မှာတွေ့တယ်နော်။ဆင်ကြီးစားသွားတဲ့တိခက်တိရွက်တွေအကျွင်းကြံတွေမတွေ့ဘူးလားတွေ့လား။ဆင်ကြီးစွန့်သွားတဲ့ဆင်ကြီးကျင်ငယ်တွေမတွေ့ဘူးလားတွေ့။အဲ့ဒီလိုတွေ့တဲ့အခါကျတော့မှသူကအတီးပြပြီးတော့ပြောတယ်ဟောဒီမှာကြည့်ဟောဒီမှာဆင်းကြီးအိပ်သွားတဲ့နေရာ ဟောရကစင်ကြီးစားတော့တဲ့တည့်ရတိခဲဟောရကစင်ကြီးဆုံးသွားတဲ့ဂျင်းကြီးဂျင်းငယ်ဟောဒီမှာကြည်ဒါတွေကိုထောက်တော့အားဖြင့်စောစောကစင်ကြီးရှိသွားတယ်ဆိုတာမင်းတို့ယုံကြည်လိုက်ပါမပြောဘူးလားပြောလားတူကြည်တော့ကစင်ကြီးမရှိဘူးလားကျန်တဲ့ပုံကိုယ်ကြီးကြည်လိုက်တဲ့အခါကျတော့စင်ကြီးတွေပဲရောက်သွားလဲတော်တဲ့ဝင်သွားတာဘယ်သွားတော့တော်တဲ့ဝင်သွားတဲ့အခါတော့စင်ကြီးတွေ့လိုက်လားမတွေ့လိုက်တော့ယုံကြည်သလားမယုံကြည်ပေမဲ့လို့လည်းပဲဆင်ကြီးရဲ့နေသွားတဲ့ခုနလက္ခဏာတွေတွေ့လိုက်တဲ့အခါကျတော့ဩညတော့ကဆင်ကြီးဒီနေရာမှာနေသွားတယ်ဆိုတာလက်မခံဘူးလားလက်ခံလိုက်ရလားဘာတွေ့လို့လက်ခံတာတော့လက္ခဏာတွေ့လို့လက်ခံဘာတွေ့လို့လဲအခုလည်းဘုန်းတော်ပရိသတ်တွေရုပ်သဘောကိုကြည့်တဲ့တကယ်မြင်တာကရုပ်မြင်တာလားသဘောလေးမြင်တာလားတကယ်မြင်တာကအနိစ္စဆိုတဲ့သဘောဒုက္ခဆိုရဲသဘောအနတ္တဆိုရဲသဘောသဘောဘယ်လိုမျိုးမြင်တော့ဖြစ်တော့ကယုတ်မြင်လိုက်တော့အနိစ္စဒုက္ခအနတ္တဒီလိုမလားဖြစ်တော့ကနံမြင်လိုက်တော့အနိစ္စဒုက္ခအနတ္တယုတ်မြင်လိုက်တာလားအနိစ္စဒုက္ခအနတ္တမြင်တာလားနံမြင်တာလားအနိစ္စဒုက္ခအနတ္တမြင်တာလားအဲ့ဒီအနိစ္စဒုက္ခအနတ္တတိရိစ္ဆာလက္ခဏာလားဒီတော့ယောက်ကိုမြင်တာမဟုတ်ဘူးလက္ခဏာကိုမြင်တာဟုတ်တယ်မလားနာမ်ကိုမြင်တာမဟုတ်ဘူးလက္ခဏာကိုမြင်တာဘာလက္ခဏာလဲတော့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာယောက်တင်တယ်မမြင်လိုက်ပင်မဲ့လို့လည်းပဲဒီလက္ခဏာသုံးပါတွေ့လိုက်ရတာထောက်တော့အပြင်ဟောဒီနေရာမှာစောစောကယုတ်တွေဖြစ်သွားတယ်အခုမှပြတ်သွားလို့မရှိတာနာမ်တွေဖြစ်သွားတယ်အခုမှပြတ်သွားလို့မရှိတာဖြစ်ပြီးပြတ်သွားရတဲ့သဘောဒုက္ခသစ္စာပါပဲလို့မယုံကြည်ရဘူးလားယုံကြည်ရလားယုံကြည်ရပါတယ်တဲ့เนาะအရုဏဆင်းကြီးဘုံမှာလို့ပေါ့လေဟုတ်တယ်မဟုတ်လားအဲ့ဒါကတော့ဘုန်းကြီးတို့ပရိသတ်တွေတကယ်တမ်းပြောကြပါဆိုရင်တဲ့အထက်ညာရောက်တဲ့အချိန်ကျမှဒီသဘောလေးတွေသဘောပေါက်တာပါတဲ့เนาะတကယ်ကောင်းများတဲ့လို့ဖြစ်လာတဲ့အခါကျတော့တမာရီလေးနဲ့စိုက်ပြီးတော့ကြည့်ရတာအနိစ္စသဘောလေးမြင်တယ်ဒုက္ခသဘောလေးမြင်တယ်အနတ္တသဘောလေးမြင်တယ်တမာတိဆိုတဲ့ကျင့်စဉ်လေးကလည်းပဲဒီနေရာမှာအားကောင်းတဲ့သဘောလေးမြင်ဖြစ်လာဖြစ်လာတာသေးကြသောမှန်ကန်သောလောကတရာမိညာဖွညာရာကြောင်းဖြစ်တဲ့ကျင့်စဉ်လေးမဖြစ်ဘူးလားဖြစ်သွားလားအာလုံးပေါင်းလာတော့ကျင့်စဉ်ဘယ်နှမျိုးရှိသွားပြီလဲ6မျိုးနံပါတ်1ကဘာလဲတတိသံဘောဇဉ်နံပါတ်2ကသမာဓိပညာဓမ္မဝိသယသံဘောဇဉ်နံပါတ်3ကဝရိယသံဘောဇဉ်နံပါတ်4ကပိဋိသံဘောဇဉ်နံပါတ်5ကပတ္တတိသံဘောဇဉ်နံပါတ်6ကသမာဓိသံဘောဇဉ်မိမိရဲ့စိတ်ကတခြားတစ်ပါးမရောက်တော့ဘူးဒီလိုမလားသမာဓိတွေအားကောင်းလာပြီတခြားတစ်ပါးမရောက်တော့ဘူးဒီချင်းမှာဘေကလူကစကားပြောလဲမကြားတော့ဘူးเนาะဘေကကိုချင်းမှာဟိုလိုဒီလိုတွေဖြတ်သွားလဲမမြင်တော့ဘူးဘာဖြစ်လို့လဲဆိုတဲ့အခါကျတော့တမာရီတရားတွေသိအားကောင်းလာလို့เนาะအဲဒီလိုအားကောင်းလာပြီဆိုတဲ့အခါကျတော့သူရှုနေတာကတခြားလားဖြစ်ပြက်လားတခြားလားအနိစ္စတို့ကအနတ္တလားအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာအဲဒီလက္ခဏာသုံးပါးကိုစားပြီးပြောလိုက်တဲ့အခါကျတော့ဖြစ်ပြက်ဖြစ်ပြက်ကဘာလဲဒုက္ခသစ္စာဒီလိုမဟုတ်လားဒီတော့သူကြည့်နေတာကဒုက္ခသစ္စာသူကြည့်ကျင်တာကនិရောဓသစ္စာဒီကြောင့်စဉ်းစားကြည့်နော်ဘုန်းတော်ပရိသတ်တွေဝိပဿနာရှုကြတဲ့ကိုကဘာလိုခြင်းလို့ဝိပဿနာရှုတာလဲនិရောဓသစ္စာဆိုတဲ့နိဗ္ဗာန်လိုခြင်းလို့မလားဒုက္ခသစ္စာကြည့်ခြင်းလို့ကြည့်နေရတာလားနိဗ္ဗာန်လိုခြင်းလို့ကြည့်နေရတာလားနိဗ္ဗာန်လိုခြင်းလို့ကြည့်နေရတာနော်နိဗ္ဗာန်လိုခြင်းရဒုက္ခသစ္စာမြင်အောင်ကြည့်ပါဆိုလို့သာဒုက္ခသစ္စာကြည့်နေရတာမဟုတ်လားတကယ်ကြည့်ကျင်တာကဘာတော့နိဗ္ဗာန်ဆိုတဲ့နိရောဓသစ္စာကြည့်ကျင်တာဟုတ်တယ်မဟုတ်လားလက်တကားတွေ့မဲ့လိုတော့တယ်နော်အဲဒီလိုလက်တကားတွေ့လိုတော့တဲ့အခါကျတော့မိမိရဲ့ဉာဏ်ကဒုက္ခသစ္စာကိုကြည့်ပြီးကြည့်နေရညာတော်လည်းပဲနိဗ္ဗာန်ကိုကြည့်ကျင်လာပြီနော်ဘာကိုကြည့်ကျင်လာပြီလဲနိဗ္ဗာန်ကိုကြည့်ကျင်လာပြီကြည့်ပြီးကြည့်ကျင်ညာတော်လည်းပဲနိဗ္ဗာန်ကသူ့ရဲ့ဉာဏ်ထဲမှာပေါ်ပြီလားအမပေါ်သေးဘူးမပေါ်သေးဘူးမပေါ်သေးတဲ့အခါကျတော့တခြားလည်းကြည့်เสียမှရှိဘူးဆိုတော့ဘာပြန်ကြည့်ဒုက္ခသစ္စာပဲပြန်ကြည့်ရတာပေါ့ဟုတ်တယ်မဟုတ်လားတခြားဘာကြည့်ပြရှိတော့ပေါ့ကောတတဘာငါတတဘာယောက်ျားမင်းမကြည့်ရင်လည်းမှန်မမလားဒီတော့ဘာပဲပြန်ကြည့်ရမှာလဲဒုက္ခသစ္စာပဲပြန်ကြည့်ရမှာဒုက္ခသစ္စာပဲပြန်ကြည့်ရမှာပဲမကြည့်ရင်လည်းကြည့်ရင်လည်းကြည့်နော်မကြည့်ရင်လည်းကြည့်ရင်လည်းကြည့်သရာကဒါကဒုက္ခစကားနဲ့ပြောတာပေါ့လေဒုက္ခစကားနဲ့ပြောမယ်ဆိုရင်ဒုက္ခသစ္စာကြည့်ရင်လားမကြည့်ရင်ဘူးလားကြည့်ရင်တာကဘာလဲနိဗ္ဗာန်ကိုဟုတ်တယ်မဟုတ်လားနိဗ္ဗာန်စရအယုံကိုကြည့်ကျင်လာပြီနော်ဒါပေမဲ့မြင်ပြီလားမမြင်သေးဘူးမမြင်သေးဘူးမမြင်တော့ဘာပြန်ကြည့်က ဒုက္ခသစ္စာပဲပြန်ကြည့်နေရတာပေါ့ကြည့်ကြည့်လို့ကြည့်ရတာလားမကြည့်ကြည့်မကြည့်နေရတာလားမကြည့်ကြည့်မကြည့်နေရပြီဆိုတော့ကောကဖုန်းတော်ပြိတ္တာတွေစိတ်ဝင်စားကြည့်မလားအမှုမဲ့မှန်ပဲကြည့်မလားအမှုမဲ့မှန်ပဲပဲကြည့်တော့မှာပေါ့သူ့ကောဓာကယုတ်ဓာကနံဓာကစိတ်ဓာကစတိတိကောကပြပြဘယ်လို့မှမကြည့်တော့ဘူးဟုတ်တယ်မလားသူကြည့်ကျင်တာကသင်္ခါရတရားလားအသင်္ခါရတရားလားအသင်္ခါရတရားလေးပါသူကြည့်ကျင်တာနော်စိတ်တွေစတိတွေယုတ်တွေသူကြည့်ကျင်တာလားအဲမကြည့်ခြင်းဘူးမကြည့်ခြင်းမဲနဲ့ကြည့်နေရတဲ့အခါကျတော့ဟာဒါကစိတ်လားဒါကစတိတ္တလားဒါကယုတ်လားသေသေးချာချာခွဲခြားစိတ်ပြပြီးတော့ကြည့်နေတဲ့သဘောရှိအောင်မလားမရှိတော့ဘူးစိတ်ဆိုတဲ့သင်္ခါရသဘောတရားကိုလည်းဥပိ္ပခာပြလိုက်ပြီဟုတ်တယ်မလားစတိတ္တဆိုတဲ့သင်္ခါရတရားကိုလည်းဥပိ္ပခာပြလိုက်ပြီယုတ်ဆိုတဲ့သင်္ခါရတရားကိုလည်းဥပိ္ပခာပြလိုက်ပြီသင်္ခါရတရားကိုဥပိ္ပခာပြလိုက်ပြီဆိုမှတော့သင်္ခါရဥပိ္ပခာမပြဘူးလားဖြစ်တော့သင်္ခါရပိက္ခဖြစ်သွားပြီဆိုရင်ဘုန်းတော်ပြိဋ္ဌာတ်တွေသင်္ခါရတရားကိုသိသိချာချာကယုတ်ဒဇကြည့်နေတော့တာလားနိဗ္ဗာန်ကိုအာယုံပြုတ်ပြီးတော့ကြည့်နေတာလားတစ်ဖက်ကနိဗ္ဗာန်ကြည့်နေတာကဒုက္ခသစ္စာဒီလိုမဟုတ်လားသူသွားကျင်တာကနိဗ္ဗာန်ကြည့်နေရတာကဒုက္ခသစ္စာဟိုဘက်ကိုကြည့်တစ်ဖက်လှမ်းနေတာနော်သိသိချာချာစဉ်းစားကြည့်နော်အဲဒီလိုဖြစ်လာတဲ့အခါကျတော့သင်္ခါရဆိုတဲ့စေစေတဲ့ယုတ်တရားအပေါ်မှာဥပိ္ပခာပြုလိုက်နိုင်ပြီဥပိ္ပခာပြုသွားပြီဥပိ္ပခာပြုသွားတဲ့အခါကျတော့ဥပိ္ပခာတန်ဖိုးစဉ်ဆိုတဲ့မှန်ကန်သောလမ်းကြောင်းကလေးတစ်ခုအခိုင်အမာမဖြစ်ဘူးလားဖြစ်တော့အာလုံးပေါင်းလိုက်တော့မှန်ကန်တဲ့လမ်းကြောင်းဘယ်နှမျိုးပါလဲအာလုံးပေါင်းလိုက်တော့ခုနှစ်မျိုးဘယ်လိုတွေပါလဲသတိတန်ဖိုးစဉ်ဓမ္မဝိသယတန်ဖိုးစဉ်ဝရိယတန်ဖိုးစဉ်ပိဋိတံမုစေပတ္တရိတံမုစေသမာရိတံမုစေဥပိ္ပခတံမုစေဥပိ္ပခတံမုစေနဲ့ဖြစ်သွားပြီဆိုဟိုဘက်ကိုပြေးပြေးပြေးဖို့ဟန်ပြင်းမိတာမှတ်တော့ဟုတ်တယ်မလားဘုန်းတော်ပရိသတ်တွေနော်သင်္ခါရဥပိ္ပခဆိုတဲ့ဥပိ္ပခတံမုစေဆက်ရောက်သွားပြီဆိုရင်ဘယ်သွားမလို့ဟန်ပြင်းနေတာလဲနိဗ္ဗာန်ကိုအာယုံပြုဖို့ဟန်ပြင်းနေပြီဒီလိုမလားနိဗ္ဗာန်ကိုအာယုံပြုမှာကဘလို့နဲ့မှအာယုံပြုလို့ရတော့လောကုတ္တရာမဲ့ဘလို့လဲလဲအခုဒုက္ခသစ္စာကိုကြည့်နေတာကဘာမဲ့တော့ဝိပဿနာမဲ့လောကီမဲ့ဘာမဲ့တယ်လဲဝိပဿနာမဲ့ဆိုတော့လောကီမဲ့နဲ့အာယုံပြုနေတာမဟုတ်လားဝိပဿနာမဲ့ကနေဘာမဲ့ပြောင်းမှုစီစဉ်နေတော့အဲလောကဓာတ်မဲ့ပြောင်းမှုစီစဉ်နေပြီနော်အဲဒီလိုနဲ့ကြည့်နေရင်ကြည့်နေရင်ကြည့်နေတဲ့သင်္ခါရပိက္ခဉာဏ်ကြီးရင်းလို့အဲဒီတမကနောက်ဆုံးပုရိသေနရဲ့နွယ်ကိုဖြတ်လောကီနွယ်ကိုဖြတ်အဲ့ဒီဉာဏ်ညောက်လာပြီဆိုတဲ့အခါကျတော့ဝိပဿနာဉာဏ်အစင်းနဲ့ရက်ကောဟောဘယ်ဉာဏ်ကိုခုန်တက်သွားတော့လောကုတ္တရာမဲ့ဆိုတဲ့ဉာဏ်မကုန်မလားခုန်တက်သွားအဲ့ဒီအစင်းရောက်သွားပြီဆိုရင်ဘုဇဉ်အစင်းကနေဘယ်ရောက်သွားမဲ့ကင်အစင်းရောက်သွားပြီဘယ်ရောက်သွားတော့မဲ့ကင်အစင်းရောက်သွားတော့မဲ့ကင်၈ပါးအပြည့်ဆိုမပေါ်ဘူးလားပေါ်သွားလားမဲ့ကင်၈ပါးလုံးတတိယသမာဓိမဲ့ကင်ရယ်ပညာမဲ့ကင်ရယ်သီလမဲ့ကင်ရယ်မဂ္ဂင်အလုံးဘယ်နှပါးလဲတမာရိမဂ္ဂင်ကဘယ်နှပါး။ပေါင်းမပညာမဂ္ဂင်ကဘယ်နှပါး။အဲသီလမဂ္ဂင်ကဘယ်နှပါး။အလုံးမဂ္ဂင်၈ပါးလုံးဒီနိဗ္ဗာန်ဆိုတဲ့ဥဒေယတခုတည်းစီတော့အာယုံမပြုဘူးလားပြု။အဲဒီလိုပြုသွားတော့မဂ္ဂင်၈ပါးလုံးအပြည့်စုံမပြုဘူးလားဖြစ်သွားပြီလား။အဲဒီလိုဖြစ်သွားပြီဆိုတဲ့အခါတော့မဂ္ဂင်ဆိုတဲ့အကျင့်ကောင်းခြင်းမြတ်တွေပြည့်ပြည့်ဝဝဖြစ်သွားပါပြီတဲ့ဒီလိုမဟုတ်လား။အဲဒီလိုမဂ္ဂင်ဆိုတဲ့အကျင့်ကောင်းခြင်းမြတ်တွေပြည့်ပြည့်ဝဝဖြစ်သွားတဲ့အခါကျတော့သူတို့ရဲ့အာယုံပြုရနေသည်တခြားလားနေပါလားသောသောတော်ကတခြားလားဒုက္ခသစ္စာလားအခုဒုက္ခသစ္စာယုံပြုနေတာလားနိရောဓသစ္စာယုံပြုနေတာနိရောဓသစ္စာမှာဒုက္ခသစ္စာရှိသလားမရှိဘူးလားဘာဖြစ်လို့မရှိသလဲနိရောဓသစ္စာမှာစိတ်လည်းမရှိဘူးစတိလည်းမရှိဘူးယုတ်လည်းမရှိဘူးဘာတွေမရှိသလဲပြောပါဦးစိတ်လည်းမရှိဘူးစတိလည်းမရှိဘူးယုတ်လည်းမရှိဘူးအဲ့ဒီတရားတွေမရှိတာတည်းတဲ့နော်ဒုက္ခသစ္စာမရှိခြင်းပါပဲဟုတ်တယ်မဟုတ်လားဘာဖြစ်လို့တော့ဒုက္ခသစ္စာလို့ပြောနေတာဘုရုကောပြောနေတာလဲအဲ့ဒီစိတ်စိတ္တေယုတ်တနည်းအားဖြင့်ပြောတော့ယုတ်နံတနည်းအားဖြင့်ပြောတော့ယုတ်နံယုတ်နံကဒုက္ခသစ္စာလို့ပြောနေတာဘုန်းတော်ပရိသတ်တွေဒီလိုမဟုတ်လားဒါနဲ့ဒုက္ခသစ္စာလို့ပြောနေတာဘုရုကောပြောနေတာလဲအခုနိဗ္ဗာန်မှာယုတ်နံရှိတာမရှိတော့ဘူးဆိုဒုက္ခသစ္စာရှိတာအမြင်လေးတွေမပြောင်းဘူးလားပြောင်းတော့ဝိပဿနာအစင်းတော့ကဘာသစ္စာကိုမြင်တယ်အခုလောကုတ္တရာမဲ့စင်ရောက်တော့ဘာသစ္စာမြင်တယ်နိရောဓသစ္စာမြင်တယ်နိရောဓသစ္စာတရားတခြားလားနိဗ္ဗာန်လားနိဗ္ဗာန်မရဘူးလားရပါအမြင်နိဗ္ဗာန်ရသွားပြီ ဟုတ်တယ်မလားအယောင်နိဗ္ဗာန်ကတော့ဘယ်ကြမှာရမလဲယဟန္တာပြည့်လို့ပြိဋိဘံဆာမရောက်မှာပေါ့နော်အခုအချိန်မှာသောတာပတိမညာရမယ်သကရာဂမိမညာနာဂမိမညာရတ္တမညာအဲ့ဒီအချိန်မှာတခြားလားအမြင်နိဗ္ဗာန်လားအမြင်နိဗ္ဗာန်လေးရသွားရင်ဘုန်းတော်ပြိဋ္ဌတ်တွေဟောဒီသာသနာတော်မြတ်ကြီးကိုကိုယ်ပွယ်ဆီကရကြမနာဖူးလားနတ်သားလားအဲ့ဒီနိဗ္ဗာန်မှာမရောက်သေးရင်သာသနာတော်မြတ်ကြီးကိုကိုယ်ပွယ်ဆီကရကြနတ်ပါမလားအဲ့ဒီလိုဆိုသာသနာတော်မြတ်ကြီးကိုကိုယ်ပွယ်ဆီကရကြနတ်ရှင်သဘာဆိုရင်တခြားရအောင်ကြိုးစားရမှာလားနိဗ္ဗာန်ရအောင်ကြိုးစားရမှာလားနိဗ္ဗာန်ရခြင်းပါတယ်ဆိုရင်နိဗ္ဗာန်ရအောင်အချိန်ကောင်းခြင်းများဒီဘယ်မျိုးရှိတော့အချင်းကျော်အပြင်ခုနှစ်မျိုးနဗ္ဗတိကတတိပဋ္ဌာန်နဗ္ဗနိကသမ္မပဋ္ဌာန်နဗ္ဗအလောကအိဒိပတ်နဗ္ဗလေးကအိန္ဒြေနဗ္ဗငါးကဘုနဗ္ဗ၆ကဘုဇင်နဗ္ဗခုံကမဲခင်ဘယ်မျိုးလဲအကျယ်ပါလိုက်တော့30နဲ့အဲ့ဒီအတိုင်းသာကျင့်ရင်နဲ့နော်အဲ့ဒီအတိုင်းသာကျင့်နိဗ္ဗာန်မရမရှိပါဘူးတဲ့သဘောကျလားအဲ့ဒါကြောင့်နိဗ္ဗာန်ချမ်းသာလိုချင်ပါတယ်ဆိုရင်ဗောဓိဘက္ခိယ38ပါးတည်းဟူသောအကျင့်ကောင်းအကျင့်မြတ်အကျင့်ကြောင့်အပြင်79မျိုးအဲ့ဒီ79မျိုးအကျင့်ကောင်းအကျင့်မြတ်တွေကိုကြိုးကြိုးစားစားနဲ့ကျင့်ကြံကြိုးကုန်အားထုတ်ကြပါလို့တိုက်တွန်းရင်းနဲ့ကဲသာတို့ခေါ်လိုက်ကြအေးကျမ်းမှာကျမ်းသာသာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလသဘောတင့်တယ်အောင်ပြုစုဆောင်လျှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ၏ဘုရားဤခန္ဓာဖြင့်ပင်လျင်နိဗ္ဗာန်ချမ်းသာမျက်မှောက်ပြုနိုင်အောင်ကြည်ကြံကြိုးကုန်အားထုတ်နိုင်သောတတော်စင်များဖြစ်ကြပါစေ
။ယုတိလေးယုတ်တိလေးနဲ့ဆိုတာပဉ္စလျှောက်ထအပါသည်ကျေးဇူးတော်ရှင်ဆရာတော်ရှင်သူမြတ်ဗျာဖျားပြီတော်များဆရာဝါဓမ္မသင်းမဆရာလူလာကြတော်ဓမ္မမိတ်ဆွေတရားနာပိသက်များထံသို့ပြီးခဲ့တော်နှစ်ဆရာဝါဓမ္မသင်း28ကျင်းမြောက်တရားဝဲတွင်လည်းငိမ့်မငိမ့်မီဆိုသောတရားဖြင့်ဖျားပြီတော်များကိုနိုဝင်ဘာလ2010အခါသမယမှာချီးမြှင့်ပေးတော်မူခဲ့သည့်အတွက်အထူးပဲကျေးဇူးကြီးမားလာပါသည်ရှင်ဗျာဒါဖြင့်ခုနှစ်တွင်လည်းဓမ္မနာအပူရတာကျောင်းတော်ကြီးတွင်တရားစခန်းများဟောကြားပြတ်သားဆွဆုံးမပေးက60ကျင်းမြောက်ထေရဝါဒဓမ္မအသင်း၏ဓမ္မသဘင်တွင်နိဗ္ဗာန်ရောက်ကြောင်းအရှင်ကောင်းတည်ဟူသောဗောဓိပက္ခိယတရား9ပါးတို့ကိုအတယုတ်အရေအတွက်39ပြုလို့ဖြင့်အချင်းချုံ၍တရားဘာဝနာဝိပဿနာအားပွားများအားကျင့်ကြံပွားများအားထုတ်ကြပါကုန်သောဖြားပြီးတော်များတို့အားကျွမ်းတန်တို့၏ဖြစ်ပုံပြတ်ပုံများကိုသတိနှင့်ရှင်၍အားထုတ်ဖို့အစဉ်စုံတို့ကိုယခုလိုဖြားပြီးတော်များအားဆုံးမဟောကြားပေးသနာတော်မူသည့်အတွက်လုံးမဖြားပြီးတော်များတို့အတွက်တန်ဖိုးကြီးလာပါသည်ရှင်ဗျာကျေးဇူးထူးကြီးမားလာပါသည်ရှင်ဗျာနောက်ခါဤဒေသသို့ကြွားရောက်မည်ဆိုပါကလည်းဖြားပြီးတော်များတို့ယခုလိုပဲတရားဓမ္မများချီးမြှင့်ပေးသနာတော်မူပါယံအာလုံးသောတရားနာပိသက်ဓမ္မမိတ်ဆွေများကိုစားယုတိလေးများစွာပါကြားလျှောက်ထားအပ်ပါသည်ကျေးဇူးတော်ရှင်ဆရာတော်ရှင်သူမြတ်ဗျာကျေးဇူးတော်ရှင်ဆရာတော်ရှင်သူမြတ်ဗျာပြည့်ပြည့်တော်များတို့မတော်တဆအားဖြင့်ကာယကံဝစီကံမနောကံတို့ဖြင့်တဘာဝသောကံတို့ဖြင့်ပြမကျွလုံခဲ့မည်သည်ရှိကိုထိုပြည့်တို့ကိုပြောပါလို့ရင်အကျိုးမှာဖြားပြီးတော်များမှဥုံဥတုံးချင်းချ၍တော်ကြဖြင့်ပြပါယံလျှောက်ထားပါသည်ရှင်ဗျာဓမ္မမိတ်ဆွေသူတော်စင်ပေါင်းတို့ခင်ဗျာကျွန်တော်များကာယကဝစီကံမနောကံတဘာဝသောကံတို့ဖြင့်မတော်တဆအားဖြင့်ပြမကျွလုံခဲ့မည်သည်ရှိသောထိုပြည့်တို့ကိုပြောပါလို့ရင်အကျိုးမှာဥတုံးချင်းချ၍ဆရာတော်ဘုရားတန်တို့ကြိုးကြပါသို့ခင်ဗျာကျေးဇူးတော်ရှင်ဆရာတော်ရှင်သူမြတ်ဖျားဖျားပြီတော်များတို့ဤတပည့်ရလက်တန်ရှင်းစင်ရသောဖြင့်ရရှိရသောကျွေးနေတာတို့မှာဆရာတော်ဖျားဤပစ္စည်းလေးပါလို့ငါလူရှိသလိုသုံးဆွဲနိုင်ရန်အတွက်လူတော်ငွေဒေါ်လာ1400နေကြီးများသောဓမ္မကာမဝတ္ထုစုစုတို့ကိုကပ္ပယကာရကခမတဆင့်လူတော်ငွေပြုတော်မူပါရှင်ဗျာ။နောက်ခါဆရာတော်ဖျားလူရှိသောအခါတွင်ပစ္စည်းလေးပါတို့အတွက်တော်လကောင်းဘုရားရှင်ဆရာတော်ဘုရားဤသာသနာပြုခီးစဉ်များတို့တော်လကောင်းဆရာတော်ဘုရားဤပြည့်ရသည့်ပြိပတ်သည့်လုပ်ငန်းတိစဝါဝါနှင့်ဗြဟ္မဟိတလုပ်ငန်းများကိုအလိုရှိသလိုသုံးဆွဲနိုင်ရန်ကပ္ပယကာရကထာမတဆင့်အလူခံ၍အသုံးပြုတော်မူပါယံကျွတ်ဒီစားသာဖြင့်ပန်ကြားလျှောက်တာအပ်ပါရဲ့ရှင်ဘုရား Alo do dhamma misi miya kuza Andi doche me ma Nwa kama lurang nwa Thong liya go luram bivayam Picha baare Ya yi kapiya kalga api Tauta si yon lima lakhan bivayam Liza da api panja baare kumya
ဤသဘိတော်တို့ဤယောနံခန္ဓာဖြင့်ပြဒုက္ခသစ္စာကိုဖြင့်ပြဒုက္ခသစ္စာဟုဖြင့်ပြဒုက္ခသစ္စာဟုဖြင့်ပြဒုက္ခသစ္စာဟုဖြင့်ပြဒုက္ခသစ္စာဟုခန္ဓာမဖြင့်ပြဒုက္ခသစ္စာဟုခန္ဓာမဖြင့်ပြဒုက္ခသစ္စာဟုခန္ဓာမကျလောရအမှန် နိဗ္ဗာန်ချမ်းသာကိုအာယုံပြု၍အရှင်ဖျားများ၏အရှင်ဖျားများဟောကြားအပ်တော်နိဗ္ဗာန်ရောက်ကြောင်းအကျင့်ကောင်းတရားတို့ကိုယုံသိစွာနာကြားကြပါကုန်၏နိဗ္ဗာန်ရောက်ကြောင်း အကျင့်ကောင်းအကျင့်မြတ်တရားတို့ကိုလည်းကျင့်ကြံကြိုးကုန်ရှုမှတ်သုံးသပ်ပွားများအားထုတ်ကြပါကုန်၏အရှင်ဖျားသစ္စာတရားနာကြခြင်းသစ္စာအလုံးအားထုတ်ခြင်းဖြင့်သစ္စာနှင့်သတ်သော ကုသိုလ်များကိုလည်းပြုလုပ်ကြပါကုန်၏သစ္စာတည်သောအသိဉာဏ်ဖြင့်အရှင်ဖျားတို့၏တရားကုန်အားအသတ်သောဒီစီလေးပါးတို့ကိုလူတန်းပူဇော်ကြပါကုန်၏အရှင်ဖျားသတိတော်တို့၏ယခုပြုလုပ်အပ်သော ကုသိုလ်များနှင့်ယခင်ကာလများကပြုခဲ့ကြပုဂံသောကုသိုလ်တို့သည်တပည့်တော်တို့ကျင့်ကြံကြိုးကိုပါထုံဆဲဖြစ်သောဝိပဿနာဉာဏ်၏အထောက်အပံ့ဖြစ်ပြီးလျင်ဒုက္ခခတ်သိမ်းငြိမ်းရအမှန် နိဗ္ဗာန်ချမ်းသာကိုမေမြန်စွာ
မြတ်မော
ပ
ြုနိုင်ရပါလို့ဤ
ပြုန
ိုင်ရပါဘုရား တပည့်တော်တို့ဤပြုခဲ့ကြသော
ကုသိုလ
်ကောင်းမှုအဆုစုဤအဘောဘာဂကိုရှေးရှေးဘဝယခုဘဝ
သ
ွေမျို
း
တော်စကြကုန်တော
်
အမိအဖအဘောအဘွာ
ဆ
ရာသမား စထား၍အာလုံးကုန်သောဝိနေယ
ဒ
ုခိတ
ဒ
ေါခိတသတ္တဝါအပေါင်းတို့အားအမြာပေးဝေပါကုန်၏
အမြာ
ရ၍ချမ်းသာကြသည
်
ချမ်းသာကြသည
်
ဖြစ်ကြပါစေကုန်သောအာလုံးတရားသမျှအမြာပြုတော်မူကြပါကုန်သောအာတုသာဓုသာဓုအာလုံးကြကြသမျှအမြာယူတော်မူကြပါကုန်သောသာဓုသာဓုသာဓုအာလုံးကြကြသမျှအမြာယူတော်မူကြပါကုန်သောသာဓုသာဓုသာဓုဘုန်းကြီးတို့ရဓမ္မခရီးစဉ်မှာတောင်ကတော့1999ခုနှစ်ခန့်လောက်ကတည်းက2011ခုနှစ်အထိဟောခဲ့တဲ့တရားတွေကိုပေါင်းစုပြီးတော့ထားတဲ့တရားစီရီများဓမ္မနန္ဒဝိဟာရကျောင်းတိုင်းမှာပြထားပါလေအလိုရှိတဲ့ပုဂ္ဂိုလ်များတောတန်းအေးတို့ခရီးတော်တို့နီးတို့တော်အင်းကြီးတို့နဲ့ဆက်သွယ်ပြီးတော့အလုခံနိုင်ကြပါတယ်သူတို့ကတော့လှုပ်ကြမှာပါကျောင်းမှာတော့မဟုတ်တော့ပါဘူးအလုခံနိုင်ကြပါတယ်ကဲအားလုံးကိုဘုန်းကြီးဝမ်းမြောက်ဝမ်းသာစွာနဲ့နှုတ်ဆက်လိုက်ပါတယ်